to the Voice of America in Burmese.
Minglam and Kimasha, Washington Review American Tangani, Natana said Jumla Tongye, Bodupune Menekin season ago, Yama Sanodiman at Chamraigani Kunanaiti, Lainomita Nesedli Lizen and Hazette, Lainamita Tia Guze Rogani, Tolan Bini Babi. Jama Kimu Taba, Dominican the Lenrigo, Kuyaman Tone to Piopia Pibame, American Nangantaloma Pipwane, a digium rene, Ubri met Logiatri, a sonta al. Losang Bima Pijang, Tamara Donald Trump got grip you gave him a lay. She and Yopche, Ingani Yama Pipua Lanine, Sana Pia Muri Dre, Yeriga, Tempiane Jabari, Muji Rimale, Luri Lama River Mamashio, Muro Wundriga, Yamatria, Gafu Mainry, Topian Tadalu, a Jam Pamuri, Bola, and Chemo Nambu Dre, a Muda, a Sound Dadrigole, Chat Habari, Bigger at Rempaga, Minneapolis Pine, Minnesota Muma. Ye Pantazen, African American Muta, George Floyd, the Sunkia Radre, Sanatia Kanga Muriha, Nebai my agents or Shida Bime, Danila Nyagaro, Muji Do Myanmar, Sanatia Durine, Yerija, Tita Yinsai Muri, Pipongiraba, Danila Nyabema, Washington DC, my American sitter, Yahayendazen, Kanini Lipianweni Rago, Mugan, Mendrikiabari, Tabimele Tamra Trumka, Washington, my bigger Nyaga, Papia, the Nama, Michigan. Minneapolis net chat data rima, a simbi jang, ingani menepanga tututama jigeraba. Lame November Tamara Juika Puema, a riga pime pite, Democratic Party got Tamara Lampine, Wino Shimpime, two Tamara Hong, Juba Ringaro, Leshi Pipone, a jampemune, Madini Murigo, Tongyama, Tamara Tramia, Losamuha, Ane Nijone, Nangan Silo Mushio, Losam Name, Gonsam Gong Luan de Lupibangibari. American Ningama, Queda Sasamu Mushibone, Diam Yada Mushibo, Downsure, Gangwe Sana Pia Murigo, Josure Nine, Apple Net, Viacom, CBS Abawen, Piovine, Tinshara, Dream Media, Amyabiaga, Ingani Madru, Piovine Nija, a season rego, Kita Jasimpi, Blackout Tuesday, Loshamu Lobo, Pian Nija Valle. American Ningam, Minnesota Pine, Minneapolis, my bigger dream pate. African American Muta, George Floyd, Ye Pantazin, De Sunkeran, but the B, say so, Dora Tamuri, Gabata Loma, Dola Nibari, Brussels Ga, E. Europa Tamaga, Nangan Jai Wenji, Joseph Boroga, Floyd De Sungamuha, Anago, Luetonsa, Lumuja, Jala, Jala Chippi, Do De Sungamu, American Nangan Tari Nidu, and all Tonghoga John Piovari, Australian Nangan Sydney Mumale, Towne Chide Luji, Chide Sanapiavari, Netherlands at the Hague Mumale, Sanapia Gijadalu, Pientinang and Pari Mumale, not at Sanapia Muri Lopu, season Nijaraba, Bigger at the Rimbaga, African American Muta, George Floyd, Ye Pantas and Tesum Keran, but the B, American Nang and the Law, Muji Dom Yamama, Sanapia Kangwa Muri, Sebi Shin, Jimabe, Africa Ditharin Council Rene, Tawanga Yashi Riga, so in Sepu Jampio Su Gejabari, Ghana Tamra, Nana Akufo Aduga, Agulo Nasete Yazuma, Democracy Nangan Yitanangan Pite, American Piron Suma, Queja Sasamu, Sayan Pietanari, Sabi Bobong Niraha, Mapitan Bulu, Jenya Jetopia, Wivan Labari, Kenya Nanganga, Dekan Council Pite, Wunjijo Ha, Rila Odenka Gale, American Nangama Luda Alondre, Deam Yadamune, Lula Mushibo, Sudan Jong Piobari, Flygo Pansi Gere Jego, Tatia Ascent Luda Mune, Ludeze Murine, Pansi Vina Mabe, Africa Dekan Nangan Ripite, Kenya, Uganda, Tanzania, and Congo Democratic Tamara Nangan Rimashire, American Tayon Riga, Floyd De Sangamune, Pepepe, Seipu Jang, Jinya Chedri, Shasha Baba Topian Jabi, Dite Sanghutre, Dawin Khan Dawin Yumu Shize Bodre, Dawso Gejabare. Coronavirus Kayo Kajang, Deuga, Tu Siwa Lungan with Shotabu Losang Nire Dre, Deu Namakene, Africa Nangan Riga, Gaunsang Riha, Thru Nangan Rin Chigan Sao Siman Gendri, and Nakane. Gondwee Sanyari Dre, Seipu La Jare Bien, Dachoga Dru Yutare, Juimiri, Shocha Bibu, Banja La Jabari, Deunga, Africa, a Jizam Gondwee Nangan Pipi, Dungo Net Togo, Namu Bondre, Nissan, Napet Gondwee Muga, Dola, Billion Niajo Shini Raba, Dabin Africa Dai Dalwa, Yatalan Galan and Seikan Rulu, Chigan Sound Rule, Deuga Mujipamana, Dola, Billion Chi Topan Bini Rapipari, Dabime, Gabata Lua Corona Virus Gayoga Tan Kan La Jema, Africa Nangan Ripo, အကျွေးပြန်ဆန့်နိုင်ခြင်းမရှိဘဲဖြစ်လာတယ်လို့တရုတ်ကလည်းပြည်ပရင်းနှီးမြှုပ်နှံမှုတွေမှာရှော့ချလာနေတာဖြစ်ပါတယ်။ဒီအချိန်မှာတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းအပါအဝင်တခြားအဆောက်အုံဆိုင်ရာစီမံကိန်းအများပြားရဲ့အနာဂတ်အတွက်လည်းမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူဟာအင်္ဂါနေ့မှာ6သန်း3သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက3သိန်း9သောင်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရပ်တော်မှာတရိပ်တွေကိုဆက်လက်ကြည့်ရပေးတော့ပါမယ်မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အထက်ကျုပ်လူသမားတွေကိုအကူအညီပေးဖို့ဥရောပသမဂ္ဂဖွဲ့ EU ရဲ့မြန်ကူရေးပေါ်အကူအညီရမုံငွေအစီအစဉ်အရမေလကစပြီးထပ်ပံ့ငွေတွေပေးအပ်ခဲ့ရမှာဇွန်လ2ရက်နေ့အထိအလုပ်သမား11,900ကျော်ကိုမြန်မာကျပ်ငွေ10,000ကျော်ပေးအပ်ခဲ့ပြီးဖြစ်ပါတယ်။အထောက်ပံ့ရသူတွေအထက်ရန်ကုန်၊ပသိမ်၊မန္တလေး၊ပဲခူး၊မကွေးတိုင်းဒေသကြီးတွေနဲ့တခြားဒေသတွေကအမျိုးသမီးအလုပ်သမား12,000ကျော်ပါဝင်ပါတယ်။COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အမျိုးသမီးအထည်ချုပ်အလုပ်သမားအများစုကိုအကူအညီပေးဖို့ American Dollar 5.5 billion နဲ့ကြီးများတဲ့ EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအစီအစဉ်ဟာ April 1မှာစတင်ခဲ့တာပါ။လူအဖွဲ့အစည်းတရရဲ့စစ်မှန်တဲ့အင်အားဟာအကာအကွယ်အမဲဆုံးဖြစ်နေသူတွေအပေါ်ဘယ်လိုဆက်ဆံသလဲဆိုတာကိုကြည့်ပြီးတိုက်တန်ရပါမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU သံမတ်ကြီး Christian Schmidt ကပြောပါတယ်။EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအထောက်ပံ့ရလိုတာကြောင့်ရှောက်ထားသူထဲချုပ်အလုပ်သမား2000ကျော်ရှိခဲ့ပါတယ်။သူတို့တွေဟာမကြသေးခင်က COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထည်ချုပ်အထည်လိမ့်နဲ့ဖက်နှက်ဆက်ရုံ122ရုံကအလုပ်သမားတွေဖြစ်ပါတယ်။လက်တလောမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်အတည်ပြုလူနာ232ဦးရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဇွန်လ4ရက်ညပိုင်းအထိတက်ခွဲစစ်ဆေးပြည်စည်းခဲ့တဲ့နမူနာပေါင်း982ခုထဲကနေအတည်ပြုလူနာ4ဦးတွေ့ရှိကြောင်းအင်္ဂါနေ့ည8နာရီအချိန်ထုတ်ပြန်ထားပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီပညာလုပ်ငန်းတွေမှာအသုံးပြုတဲ့အရေးပါတဲ့ပစ္စည်းတွေပေါ်ဂျပန်နိုင်ငံကတင်းကျပ်တဲ့ပို့ကုန်ထိန်းချုပ်မှုတွေပြုလုပ်ထားတဲ့ကိစ္စကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကိုထပ်ပြီးတိုင်ကြားမယ်လို့တောင်ကိုရီးယားနိုင်ငံကပြောပါရယ်ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ရတဲ့ကုန်သွယ်ဘက်နိုင်ငံစည်းကမ်းတွေပယ်ဖျက်လိုက်တာကြောင့်ကွန်ပျူတာ chips များနဲ့ကွန်ပျူတာမျက်နှာပြင်များထုတ်လို့ရမှာအရေးပါတဲ့ဓာတ်ပစ္စည်း၃မျိုးဂျပန်နိုင်ငံကနေတောင်ကိုရီးယားကိုတင်ပို့တဲ့လုပ်ငန်းစဉ်နှေးကွေးသွားခဲ့ရပါတယ်ဂျပန်နိုင်ငံကတော့လူကြိုရေးအကြောင်းပြချက်ကိုပြခဲ့တာပါတကူရီးယားနိုင်ငံကစက်တင်ဘာလကတိုက်ကြထားတာကိုတနင်္ဂနွေတိုက်ရိုက်ဆွေးနွေးလိုတဲ့ရည်ရွယ်ချက်တွေဒုဗလာမှာကျူသိမ်းခဲ့ပါတယ်။ဒါပေမဲ့ဂျပန်ဘက်ကဆွေးနွေးကြည့်တိုင်းလိုတဲ့ဆန္ဒမရှိတဲ့အတွက်ဆွေးနွေးပွဲတွေမအောင်မြင်ခဲ့ဘူးလို့တကူရီးယားကုန်သွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကသတင်းထုတ်တွေကိုပြောပါတယ်။1910ကနေ1945ခုနှစ်အတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်တွေသိမ်းယူထားတော့ကတကူရီးယားအလုပ်သမားတွေပေါ်အတင်းအဓမ္မအလုပ်စေခိုင်းခဲ့မှုအပေါ်ငွေကြေးပေးရောဖို့တကူရီးယားတရားရုံးချုပ်က2018ခုနှစ်တုန်းကဆုံးဖြတ်ခဲ့ပါတယ်။ဂျပန်နိုင်ငံကတော့ဒီကိစ္စဟာ1965ခုနှစ်နိုင်ငံသဘောတူစာချုပ်အရဖြည့်ရှင်းပြီးသားဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။အဲ့ဒီ2018တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဂျပန်နိုင်ငံဘက်ကအခုလိုလှုံ့ဆော်လာတယ်လို့တကူရီးယားနိုင်ငံကယူဆနေတာပါ။တကူရီးယားနိုင်ငံရဲ့တိုင်ကြားချက်ကို WTO အနေနဲ့ဖြည့်ရှင်းရမယ့်လုပ်ငန်းစဉ်ကတစ်နှစ်ကျော်ကြာနေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့် Saudi Arabia နိုင်ငံမက္ကာမြို့မှာတစ်ဆင်ကျင်းပတဲ့ Islam ဘာသာကိုးကွယ်သူတို့ရဲ့ကမ္ဘာအကြီးဆုံး Hajj ဖျားဖူးပွဲတော်ကိုဒီနေ့မှာ Indonesia နိုင်ငံကဖျားဖူးတွေကိုတွားရောက်ဆင်နွှဲခွင့်ပြုမှာမဟုတ်ဘူးလို့ Indonesia သာသနာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုဆုံးဖြတ်ရတာဟာခက်ခဲတယ်လို့သိကိုစိတ်ကောင်းဖြစ်ရပါတယ်လို့လည်း Indonesia သာသနာရေးဝန်ကြီး Fachru Razi ကရုပ်သံတရေစာရှင်းလင်းပွဲမှာပြောပါတယ်။Hajj ဖျားဖူးပွဲတော်ကိုဒီနေ့မှာလဲခါတိုင်းလူမွတ်စလင်အများစုရှိတဲ့ Indonesia နိုင်ငံကလူ300,000ကျော်လောက်တွားရောက်ဆင်နွှဲကြဖို့ပြင်ဆင်ထားခဲ့တာပါ။ခဏဦးတုန်းကတော့ Indonesia နိုင်ငံကနှစ်စဉ် Hajj ဖျားဖူးဝတ်ပြုသူပုံမှန်ဖျားဖူးသွားသူဥယျာဉ်ရဲ့ထက်ဝက်လောက်တွားခွင့်ပြုဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာတန်းတဲ့ချီတဲ့ဖျားဖူးတွေကြာရောဂါကူးစက်နိုင်တဲ့အန္တရာယ်မြင့်မားတာကြောင့်သူတို့ကိုအိမ်မှာပဲနေဖို့ဆုံးဖြတ်လိုက်ရကြောင်းလဲဝန်ကြီး Razi ကပြောပါတယ်။ American နိုင်ငံ Minnesota ပြည်နယ်မှာရဲက ဒူးနဲ့လေဘင်းကိုထောင်ထိမ့်သိမ်းခံရပြီးတဲ့နောက်သေဆုံးသွားတဲ့ African American လူမဲမျိုးသား George Floyd နဲ့ Black Lives Matter လှုပ်ရှားမှုတွေကိုထောက်ခံကြောင်းဘလုံးကွေးတွေကနေပြသတဲ့ဘလုံးသမားတွေကိုအပြစ်ပေးရမှာစဉ်စဉ်ဆဆရှိဖို့နဲ့အရေးမြူပဲနေဖို့စဉ်းစားတဲ့ကြောင်းကမ္ဘာဘလုံးအဖွဲ့ချုပ် FIFA ကဘလုံးပွဲကျင်းပတဲ့အဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။ AP သတင်းဌာနကိုပြပို့တဲ့ FIFA ရဲ့ကြေညာချက်မှာ George Floyd အမှုကြောင့်ပေါ်ပေါက်ခဲ့တဲ့လူတွေရဲ့ခံစားချက်နဲ့စိုးရိမ်ပူပန်မှုအတိတ်တွေကို FIFA အနေနဲ့အပြည့်အဝနားလည်တယ်လို့လည်းပါရှိပါတယ်။ဒီသတင်းပတ်ကောင်ကကျင်းပခဲ့တဲ့ဂျာမနီကဘလုံးပွဲတွေမှာကစားသမားတွေက Flight ကိုထောက်ခံကြောင်းပြသခဲ့ပြီးတဲ့နောက်မှာအခုလို FIFA ကကြေညာချက်ထုတ်ပြန်ခဲ့တာပါ။Borussia Dortmund အင်္ဂလန်ကစားသမား Jadon Sancho ကသူ့ရဲ့အောက်ခံအင်ဂျီကိုချစ်ပြီး George Floyd အတွက်တရားမျှတမှုဆိုတဲ့စာတမ်းကိုပြသလို့အဝကပ်ပြခံခဲ့ရပါတယ်။ရဲအဖမ်းခံရပြီးတိတ်ဆုံသွားတဲ့ Floyd ရဲ့ဗီဒီယိုလူမှုမီဒီယာတွေမှာထွက်ပေါ်လာပြီးတဲ့နောက် American တဝန်ဆန္ဒပြပွဲတွေလက်တော့ဖြစ်ပေါ်နေပါတယ်။ Floyd တိတ်ဆုံမှုနဲ့ပတ်သက်ပြီးလူတွေရဲ့ခံစားချက်အတိတ်တွေကိုနားလည်တယ်လို့ဆိုပြီးဥပဒေကိုရှော့ပေါ်ပြီးအရေးမြူဖို့တိုက်တွန်းတဲ့ FIFA ရဲ့အခုလိုကြေညာချက်မျိုးဟာဆချာပေါပတွေ့ရခဲ့တဲ့ကြေညာချက်လည်းဖြစ်ပါရယ်ခင်ဗျ။ဘူရိုနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။အ
မေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်းနီယာနာပူလစ်မြို့မှာဒီလူမဲအမျိုးသားတူဖြစ်တဲ့ George Floyd ကိုရဲကဖမ်းဆင်းပါပဲဒါဆေးရုံရောက်ပြီးတော့ကွယ်လွန်သွားပါတယ်ဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတဝန်မြို့အတော်များများမှာဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြမှုအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့ Editor ဦးကျော်စံသားနဲ့ဆွေးနွေးမှာဖြစ်ပါတယ်ရှင်ကျမက Thank you type ပါဟုတ်ကဲ့ပါရှင်အာဥကျော်စံသားရှင်ဒီကနေ့ဒီအမေရိကန်ဆန်တော်ဂျေအင်ကာနေနေခင်ပိုင်းပေါ့နော်ဗာရီမြန်တိုးတက်ဖြစ်ထွန်းမှုရှိပါလေအန
်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ယာတိဥရုကလည်းပဲအင်မတန်ကောင်းတယ်စားရနေတယ်ဆိုတော့ဒါလူတွေကလည်းပဲလမ်းပေါ်မှာအများကြီးထွက်နေကြတာတွေ့ရပါတယ်အဲဒီဝါရှင်တန်ဒီစီရဲ့မြင်ကွင်းကိုကြည့်မယ်ဆိုရင်လူတွေကစိတ်မစိတ်ဘူးခက်ကြက်ရဲ့လမ်းပေါ်မှာအပြစ်ချီတက်ပြီးတော့ဆန္ဒပြနေကြတာတွေ့ရပါတယ်လာဒူဇာဘဲလော့စ်အန်ဂျလိစ်တို့နယူးယောက်တို့မှာလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်နေပါတယ်။ဒါပေမဲ့ပုံမှန်အချင်းနေ့လည်နေခင်းဆိုတော့အကြမ်းဖက်မှုတွေသိပ်မတွေ့ရပါဘူး
။နိုင်ငံတော်ကာဖျူးတွေအခြေအနေပြောပါဦးရှင်။ညမထွက်ရအမိန့်တွေဘလောက်ကျေပြန့်လာပါပြီလဲအကဲ
။ဟုတ်ကဲ့။ညမထွက်ရအမိန့်တွေကပူပြီးတော့ကျေကျေပြန့်ပြန့်ချက်မှတ်လာရတာတွေ့ရပါတယ်။နယူးယောက်မှာစောစောကမသိငီပြောသလိုပဲညနေ7နာရီကနေမနက်9နာရီအထိသတ်မှတ်လိုက်လို့လော့စ်အန်ဂျလိစ်မှာဆိုညနေ6နာရီကစပြီးတော့သတ်မှတ်ပါတယ်သူက။အရင်ဖိတ်မမောင်းရင်ကလေးကစုပူရေလူရဲမှုတွေဖြစ်လာနိုင်မှာကိုသူတို့ကြိုတွက်ထားဟန်တူပါတယ်။နောက်တစ်ခါဒီဝါရှင်တန်ဒီစီမှာဆွေးနွေးပဲညနေ9နာရီကစပြီးတော့သတ်မှတ်တယ်လို့ထင်ပါတယ်အဲ့ဟာကိုကာရှုမင်းတို့အခုအချိန်တိုးပြီးတော့သတ်မှတ်တာကိုတွေ့ရပါတယ
်။သမရကတိုက်တွန်းနေသလိုပဲအရန်တက်ဖွဲ့တွေကိုလုံခြုံရေးအင်အားဖြည့်ပြီးတော့အသုံးပြုနေတဲ့ပြည်နယ်က29ပြည်နယ်ရှိပါတယ်။နယူးယောက်ပြည်နယ်ဒီအနာပိုင်နေရာတော့သူတို့ရဲဌာနနဲ့ပဲသူတို့လုံအောင်လုပ်မယ်ဒီတမရပြောနေတဲ့အရန်တက်ဖွဲ့တွေကိုသူတို့မသုံးသေးဘူးမလိုသေးဘူးဆိုပြီးတော့ပြောနေတာရှိပါတယ်အန်ကယ်ဆိုတော့ဒီပြည်ထောင်စုအစိုးရဘက်ကဒီနိုင်ငံတော်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အန်ကယ်ဘာတွေ့ပါသလဲရှင
်ဒီနာမသိငီပြောတဲ့အဲ့ဒီအရန်တက်ဖွဲ့တွေကိုသုံးတယ်အရန်တက်ဖွဲ့တွေဟာပြည်နယ်အနာပိုင်ရဲ့လက်အောက်မှာရှိပါတယ်သမ္မတကအဲ့ဒါကိုသုံးနေတဲ့ဆိုရင်ပြည်နယ်ဗဟင်ကံပြည်နယ်အုပ်ချုပ်ရေးမှုစီကသဘောတူညီချက်ယူမှသုံးရပါတယ်ဒီနေ့အချင်းအဲ့ဒါဆိုရင်သမ္မတအနေနဲ့လက်နက်အင်အားကိုတဖက်သက်ထင်တိုင်းလိုသလိုမဆုံးနိုင်အောင်ဆိုပြီးတော့ဖွဲ့စည်းပုံအရထိမိထားတဲ့ထိမ့်ချုပ်ထားတဲ့သဘောဖြစ်ပါတယ်ဒါကြောင့်တချို့ပြည်နယ်တွေမှာသမ္မတကိုသဘောမတူတဲ့လူတွေသမ္မတပြောတိုင်းမလုတ်လိုက်မလုတ်ကြတဲ့အတွက်ကြောင့်တချို့ပြည်နယ်တွေကအရင်တက်ဖွဲ့အင်အားကိုမဆုံးဘူးဆိုတာလည်းတွေ့ရပါတယ်
ဒီလူမျိုးရဲ့အသွင်ဆောင်တဲ့ပရိပခမျိုးများဖြစ်လာနိုင်ပါသလားရှင်အခုဆန္ဒပြပွဲတွေကနေ
ကျွန်တော်အမြင်ပြောရင်တော့လုံးဝဖြစ်လာနိုင်ရမရှိပါဘူးအခုဆန္ဒပြတဲ့လူတွေလူကြီးနေတာကတရားမျှတမှု justice သာဖြစ်ပါတယ်အခုဆန္ဒပြတဲ့လူတွေအထက်မှာလူမဲတွေကြီးပဲမဟုတ်ပါဘူးတခြားအသွေးရောင်ရှိတဲ့လူတွေရောလူဖြူတွေရောအများပြပါဝင်နေကြပါတယ်အထူးသဖြင့်လူငယ်တော်တော်များများလူဖြူတွေပါဝင်ကြပါတယ်သူတို့ဟာလည်းပဲသူတို့အချင်းချင်းမှာဘာမှခွဲခြားခြင်းမရှိပါဘူးသူကတရားမျှတမှုကိုသာလိုချင်တာဖြစ်ပါတယ်ဆိုတော့အလားတူတော့ပဲသူတို့ကိုနှိမ်နှင်းရတဲ့ရဲတပ်ဖွဲ့ဝင်တွေကိုကြည့်လိုက်မယ်ဆိုရင်လည်းပဲလူမဲ့ရဲတပ်ဖွဲ့ ွဲ့ဝင်တွေလူမဲ့အရာရှိတွေအများကြီးတွေ့ရပါတယ်။ဒါကြောင့်ဒီဟာလူတချို့ကထင်နေရသလိုလူမျိုးရေးပဋိပက္ခလူမျိုးရေးအသင်ဆောင်တဲ့ပဋိယုံတော်လုံအောင်ဖြစ်လာနိုင်စရာအကြောင်းမရှိပါဘူး။တရားမျှတမှုနဲ့ဥပဒေစိုးမိုးရေးပါ။အဓိကလောလောဆယ်မှာဖြစ်နေကိစ္စကတော့အကြမ်းဖက်ပြီးတော့တာကိုအခွင့်ကောင်းယူပြီးတော့လူရက်တဲ့သူတွေအဲ့ဒီကိစ္စကိုဘယ်လိုညီမအောင်လုပ်ရမလဲ။နောက်တစ်ခါဒေါသအဲ့ဒီလူတွေကိုနှိမ်နှင်းဖို့အကြောင်းပြပြီးတော့ဆိုရဘကအင်အားသုံးလာလေလေစနာပြမှုကပို့ပြီးတော့ကြီးထွက်လာလေလေဖြစ်နေတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာပြည်ယာပြည်ကြောင်းပြောပြီးညှိနှိုင်းနိုင်ဖို့သမ္မတကိုယ်တိုင်ကလည်းပဲဒီလူတွေကျင့်တဲ့အောင်တရားမျှတရေးကိစ္စကိုလွတ်ဖို့အတွက်ကိုလုံးဝတောင်းယူပြီးလွတ်ဖို့လိုအပ်လိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ပါရှင်ဒါကတော့ဒီအမေရိကန်ပြည်ထောင်စုမှာဒါအမေရိကန်စံတော်ချုပ်အင်ကာနေနေခင်ပိုင်းဖြစ်ပြနေတဲ့နောက်ဆုံးအခြေအနေတွေကိုကျမတို့ VOE မြန်မာပိုင်းဌာနရဲ့အေဒီတာဦးကျော်စံသာနဲ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ရှင
်မြန်မာအလို့သမား20လောက်ဟာမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံရှိမှလာရောက်ဆွန့်ပစ်ခံရတာကြောင့်အလို့သမားရဲ့အဖွဲ့တွေကအကူအညီပေးခဲ့ရတဲ့သတင်းကိုပြောပြကြပါတယ်ကျမအေးမှာပါမလေးရှားနိုင်ငံစီလန်ကားဆိုတဲ့နေရာမှာဖေဖော်ဝါရီလကတည်းကရောက်ရှိနေကြတဲ့မြန်မာလူထုမှ35ဦးဟာမြန်မာနိုင်ငံက Grand White Star Company နဲ့စာချုပ်ချုပ်ဆိုပြီးအလုပ်လာလုပ်ကြတဲ့လူထုမှတွေဖြစ်ပါတယ်စိတ်ယုံမှလုပ်ရမယ်ဆိုပြီးစာချုပ်မှပါပြီးဆောက်လုပ်ရေးနေရာကိုရောက်ရှိလာခဲ့တာပါစာချုပ်ပါအတိုင်းအလုပ်နေရာမတူတဲ့အပြင်သဘောတူထားတဲ့လုပ်အားကမပေးတာကြောင့်အလုသမားတွေအခက်အခဲဖြစ်နေရပါတယ်။အလုရှင်နဲ့ညှိနှိုင်းလို့အဆင်မပြေဖြစ်ရကနေမလေးရှားနိုင်ငံမှာကိုဗစ် -19 ပိတ်ဆို့ကန့်သတ်ထားတဲ့အမိန့်တွေကြောင့်ဘယ်မှာမှလည်းတိုင်ကြားလို့မရဘယ်မှာမှလည်းထွက်ခွင့်မရပိတ်မိနေကြတာပါ။ပြီးခဲ့တဲ့ရက်ကတော့သူတို့ကိုမြန်မာတန်ယုံရှိပါသွားချပေးတာခံခဲ့ရတယ်ဆိုပြီးဒီထဲကမြန်မာလူသမားတို့ကပြောပြပါဗျာ။မြန
်မာပြည်မှာလည်းကဘရွန်ဝမ်စတာဒီကဥစားတင်ဟောကျွန်တော်တို့မြန်မာပြည်မှာလည်းဟာဝရင်သမားတွေခေါ်တယ်ဝရင်သမားတွေခေါ်ပြီးတော့သူကနာတာကို3500 4000ရမယ်10သိန်းဆက်နဲ့ဒီမှာရမယ်ဆိုတော့ကျွန်တော်တို့ပြောတယ်ကျွန်တော်တို့ကလည်းအဲ့လာကနေသူတိုင်းမယ်ဆိုတော့အကုန်လုံးဝရင်သမားတွေကအကုန်လုံးလိုက်ခဲ့ကြလိုက်ခဲ့တဲ့ကျွန်တော်တို့ရောက်ကိုသူတို့ဘယ်လိုပြောလဲဆိုတော့ကျွန်တော်တို့အဲ့လာကလည်းမပြီးနိုင်ဘူးဒီမှာတနည်းကို48ချက်ပဲရမယ်ဝရင်သမားလည်းတူတူပဲလုံးဝရမယ်မလုံးရင်မရဘူးမလုံးတဲ့ရောက်ကိုဘာသာမပြောဘူးဒီကြီးလည်းပုံမှန်မပြီးနိုင်ဘူးမပြီးနိုင်ဘူးလည်းပြောင်းရင်ဒီကြီးကပြောတာပြောတာပဲဒီဘက်မှာတော်ရမရှိဘူးလေအဲ့ဒါကျွန်တော်ညီမစာချုပ်ကြည့်တယ်ကျွန်တော်ထုတ်လာတယ်ကြည့်ရတယ်ဆိုတော့ကျွန်တော်အဲ့ဒါဆိုကျွန်တော်တို့တန်ရုံပေါ်ပြီးတန်ရုံနဲ့အင်ဂျင်နဲ့ရှင်းမယ်ဆိုတော့ကျွန်တော်တို့ကလာမိုင်း6000ရောက်ပြီးတော့သူက3000ရင်းနေဘာကိုရောက်လာတယ်ကျွန်တော်ကလည်းစောင်းနေနေတာဘာမှမတူကြဘူးအဲ့ဒါကဥတော်တော်ကလည်း3000ရင်းနေတယ်ပိတ်သွားတော့အကြောင်းကဘာမှမတူပြန်ဘူးတဲ့တယ်အဲ့ဒါကျွန်တော်တန်ရုံပုံစံလေးဥကျော်နေထုံးကိုပုံစံလေးကျွန်တော်တို့လာရှင်းပေးရအောင်ပုံစံကတော့ငါတို့လည်းတာဝန်မယူဘူးတဲ့ဒါတော့အင်ဂျင်ကလည်းငါတို့စောင်းပြီးတော့ပြီးသားတယ်ဟမ်အဲ့လိုပြောတဲ့ခါကျတော့တန်အဲ့အဲ့ညီချင်းတွေကကျွန်တော်တန်ရုံးရှိမှပဲချပေးခဲ့တယ်ပြီးတော့နေရီလိုနေတဲ့သူကျွန်တော်စာအုပ်တွေတောင်းတော့တယ်စာအုပ်တွေမပေးဘူးကျွန်တော်တို့စာရွက်လေးတစ်ရက်စီပဲထုတ်ပေးခဲ့တယ်ဘာလို့မိတ်
မလေးရှားနိုင်ငံမှာတွာလာလှုပ်ရှားမှုကန့်သက်ထိန်းချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်မှာမလေးရှားနိုင်ငံမှာလူစုလူဝေးနဲ့နေတာနဲ့ဖမ်းဆီးမိတ်တွေရှိနေသေးတယ်လို့မြန်မာနိုင်ငံကနေတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးမဲ့မလေးရှားကိုစရောက်ပြီးကြတဲ့ကနိုင်ငံကူးစာအုပ်တွေတိတ်ခန့်ထားရတာတွေကြောင့်အလုသမားတွေအခက်အခဲဖြစ်နေရပါတယ်သူတို့ကိုအခုလိုတန်ရုံးရှင်းမှာဆွန့်ပစ်ထားခဲ့တာကြောင့်သူတို့ဟာအဖမ်းခံရနိုင်တယ်ဆိုပြီးမလေးရှားခြေဆိုင်မြန်မာတွေကိုအကူအညီပေးနေတဲ့တမီးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးမိုးကအကူအညီပေးခဲ့ရတယ်ဆိုပြီးဦးမိုးကပြောပြပါတယ်
ကိုဗစ် -19 မှာလူအုပ်စုနဲ့နေလို့မရအောင်နံပါတ်1ပြဿနာကောက်လို့ရ19ရောက်လို့ဆုတ်ပြီးတနေရာထဲမှာနေတဲ့ခါကျတော့ရဲတွေရဲပါဝါလာပေါ်ရတဲ့စကားတော့ဘာမှတောက်မတက်တော့ကျွန်တော်မျက်စာရက်ခံတယ်ကျွန်တော်တို့အထည်တွေကရက်ထည့်ပေးပါပြီးတဲ့ခါကျကျွန်တော်4ရောက်တစ်ခါပေါ့နော်ကျွန်တော်စကားဝမှုစာတောက်ဆိုင်ကျွန်တော်ခေါ်တယ်ခေါ်ပြီးတော့ပေါ်လေးတွေဆာဖို့တောက်ဖို့ကျွန်တော်စီစဉ်လာပြီ
ဒီလူသမားတွေဟာမလေးရှားကိုရောက်ရှိချိန်မှာစောက်လုပ်ရေးကိုတော့တခုမှနေထိုင်အိပ်ဆက်ဖို့အတွက်သာစီစဉ်ပေးခဲ့ပြီးအခင်းကားစဘာမှမပေးတယ်လို့စားတောက်ရေးလည်းအတော်ခက်ခဲခဲ့တယ်လို့ဆိုပါတယ်သူတို့ကတော့ကိုဗစ် -19 အရေးပေါ်ကာလမှာမလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့တမီးဟိန္ဒူနာယေးကူညီမှုအသင်းတို့ကအစားအသောက်တွေကိုဇက်တိုက်သွားရောက်ကူညီပေးခဲ့ရတယ်လို့အစားအသောက်ပေးတဲ့အခါမှာလဲစောက်လုပ်ရေးလုပ်ငန်းခွင်တွေကအလုသမားတွေစီကိုရောက်အောင်ခက်ခက်ခဲခဲကူညီခဲ့ရတယ်လို့ဆိုပါတယ်အခုအခါမှာတော့သူတို့ရဲ့နိုင်ငံကူးလက်မှတ်ပြန်ရရှိရေးနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးကိုပဲအလုသမားတွေကလိုလားနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လက်လက်နေတဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဦးရဲမင်းဦးကိုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့မှအမည်စီရင်တင်သွင်းခဲ့တာကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြင့်တောင်ဟာပြီးခဲ့တဲ့ဧပြီလကရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။
ကွယ်လွန်သွားခဲ့တဲ့သူ့နေရာကအခုချိန်ထိလက်လက်လျက်ရှိပါတယ်
။ဒီကနေ့ရန်ကုန်တိုင်းဒေသကြီ
းအရေးပေါ်အစည်းအဝေးမှာတော့လက်လက်သွားတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးရာထူးပြန်လည်ခန့်အပ်ဖို့အတွက်လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးရဲမင်းကိုခန့်အပ်ဖို့အမည်စရင်တင်သွင်းခဲ့တာဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တွေလက်လက်လျက်ရှိသောစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဖြစ်ခန့်အပ်တာဝန်ပေးရမည့်ပုဂ္ဂိုလ်ဟာတိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရယူရန်အတွက်ပြေးပို့လာပါတယ်။အမိဦးရဲမင်းဦးစူပါပုဂ္ဂိုလ်ဒီအမိဦးရဲမင်းဦးအဘအမိဦးရွှေမြအစူပါပုဂ္ဂိုလ်ကြီးကိုယ်မှတ်တမ်းကိုလွှတ်တော်ကိုယ်စီများထံဖြန့်ဝေထားပြီးဖြစ်ပါတယ်
။ရန်ကုန်တိုင်းလွှတ်တော်ဥက္ကဋ္ဌကလွှတ်တော်မှာအခုလိုတင်ပြခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးတွေကိုလာမယ့်ဇွန်လ6ရက်နေ့အထိကျင်းပသွားဝယ်ရှိပြီးဦးရဲမင်းဦးကတော့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့အဆိုပြုတဲ့အပေါ်ကန့်ကွက်တဲ့သူမရှိဘူးဆိုရင်သူဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ
်ဦးကျော်စရာကတော့လွတ်တော်တတန်
းအိမ်မကြံတော့တဲ့ကာလမို့လက်လက်ဝန်ကြီးနေရာကိုလွတ်တော်ရဲ့လုပ်ငန်းတွေနဲ့ကော
ဗဏ္ဍာရေးပိုင်းမှာပါကြံကျင်တဲ့လွတ်တော်ကိုယ်စားလှယ်တဦးဦးကိုမိချိန်ခန့်အပ်တာပိုတင်တော်ရည်လို့သူကမြင်ပါတယ်
။ဟိုသူကတတန်းနဲ့ကုံကနီးကြီးဒီရောင်တဲ့ရဲ့စီမံဗဏ္ဍာဘတ်ဂျက်အကြောင်းကိုကောင်းကောင်းကြည့်ရတယ်ဆိုပိုကောင်းတာပေါ့။အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့ရောင်တဲ့ထွတ်တော်ထဲမှာကိုပဲဟိုကျွန်တော်တို့အခုလက်ရှိလုပ်နေတဲ့တည်သူငွေချင်းကော်မတီဥပဒေဦးတင်လင်ဦးမှာကျွန်တော်ဗဏ္ဍာရေးစီမံရေးမှာဥပဒေဟိုတုံးနေတဲ့ဆနာမင်းတို့ပါတို့အဲ့လွတ်တော်ကိုယ်စားလှယ်ကခန့်လိုက်ရင်တော့ကျွန်တော်အမြင်တော့ပိုကောင်းတာပေါ့။ပေါ်ပြီးတော့ရန်ကုန်တိုင်းအနေနဲ့ပိုအဆင်ပြေနေတာပေါ့ဟိုရှိနေတော့အခုပြည်နေတဲ့ဒူတူကိုဒီလာပိုင်းလေးမှာရှိနေတဲ့သွားတတန်းတွေဝင်းကြီးကပူခန့်နေတယ်လို့ကျွန်တော်ထင်တယ်ဦးရဲမင်းကိုဦးရဲမင်းကိုမသိတဲ့ဟုတ်လို့ကျွန်တော်ပြောတာမဟုတ်ဘူ
းကိုကိုဂျွန်ကတိုင်းလွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ကတော့ခန့်အပ်မှုနဲ့ပတ်သက်လို့ဘာမှချက်မှပေးဖို့မရှိဘူးလို့သူကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ဟိုဒီကတော့ရဘူးဘယ်သူပဲလို့သူတို့ခက်ခက်ဟိုအလုံးလုံးကိုပဲယူကြည့်တာပါ
ဒီကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဦးရမင်းကိုဆက်သွယ်ရမှာတော့တာဝန်ပေးအပ်ခံရဖို့ကမသေးကြတဲ့အတွက်ခန့်အပ်ခံရရင်ဘယ်လိုပြုပြင်ဆောင်ရွက်သွားမလဲဆိုတာမျိုးကိုပြောဖို့စောသေးတယ်လို့သူကပြောဆိုလိုက်ပါတယ်
။မိုးစီကြောဘယ်နေမှမသိဘူးကျွန်တော်လျှောက်ပြောနေလို့မရဘူး။ဆိုရပြီးအလုံးပြီးအစိုးရတက်တန်းနဲ့သွားတာ
။
လက်ရှိအစိုးရတက်တန်း10လပဲကျန်တော့တယ်။10လပဲကျန်တော့တဲ့ကာလတခုမှာလူတယောက်ကပါတီလုပ်မယ်ညာတွေလုပ်မယ်လို့ပြောတာပြီးမီရှူမီပန်ဖောက်တာပဲဖြစ်တယ်။တကယ်လို့ဖြစ်မှာမဟုတ်ဘူးဗျ။အကြမ်းတော့ပြုစောပါသေးတယ်
။ဦးရဲမင်းဦးဟာနေပြည်တော်စီရင်တရားရေးပန်ရဲ့ဥက္ကဋ္ဌအနေနဲ့2019ဇန်နဝါရီလဆန်းပိုင်းမှာစတင်ခန့်အပ်ခံခဲ့ရတာဖြစ်ပြီး2019ခုနှစ်ဇွန်လ25ရက်နေ့မှာတော့နေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့ပြောင်းလဲခန့်အပ်ခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီမှာအဖွဲ့ဝင်အနေနဲ့တာဝန်ထမ်းဆောင်နေပြီးဗဟိုစည်းဝါးရေးကော်မတီရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါရရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။မင်္ဂလာပါရှင်။ဒီနေ့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မေးမြန်းမယ့်သူကတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ပဲဖြစ်ပါရရှင်။ကျွန်မတို့သူ့ကိုမေးမြန်းမယ့်အကြောင်းရင်းကတော့ဒီဒေါက်ဆန်းစုချီနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အပါအဝင်ဒီတာဝန်ရှိတဲ့ဒီစစ်ကောင်းဆောင်တွေကိုပေါ့နော်အာဂျင်တီးနားနိုင်ငံမှာတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတို့မေးမြန်းမှာဖြစ်ပါရရှင်။မင်္ဂလာပါဦးထွန်းခင်။
မင်္ဂလာပါမင်္ဂလာပ
ါအခုဦးထွန်းခင်တို့ဒီမြန်မာအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုအာဂျင်တီးနားပြည်ထောင်စုတရားရုံးချုပ်မှာတရားစွဲထားတဲ့အမှုမှာဟိုဒီအာဂျင်တီးနားတရားရုံးကနေပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကမြန်မာကိစ္စကင်တွယ်နေရတဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့အမှုချင်းတူညီမှုရှိမရှိဆိုတော့ဒီစုံစမ်းစစ်ဆေးချက်ကဦးထွန်းခင်တို့တင်ထားတဲ့အမှုကိုအာဂျင်တီးနားတရားရုံးချုပ်ကသူတို့ကလက်ခံမဲ့သဘောလားရှင်လို့မျိုးယူဆလို့ရလဲရှင
်ဒါကတော့လက်ခံတဲ့သဘောလို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့တူညီတဲ့ case တစ်ခုကိုနိုင်ငံတကာဥပဒေအနေနဲ့ဖွင့်ထားပြီဆိုရင်ကအသုံးစရာတွေကလည်းများတယ်လေအမှုတစ်ခုကိုဒီဘက်မှာတစ်ခါလုံးမယ် ICC ကလည်းလုံးမယ်ဆိုရင်ဒါကမလုံးနိုင်ဘူးလေအဲ့ဒါ ICC case ဆိုရင် ICC နဲ့ထပ်ထူတယ်ဆိုရင်ဒီ case ကသွားစရာမလိုဒါပေမဲ့ဒီနေရာမှာကကျွန်တော်တို့ကထင်ထင်ရှားရှားသိထားပြီးသားက ICC case က deportation case ရှစ်သိန်းနေပါသောရိုဟင်ဂျာတွေကိုရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့မြန်မာမျိုးပေါ်ကနေမောင်းထုတ်ခဲ့တယ်ကျွန်တော်တို့ case ကတော့မြန်မာရိုဟင်ဂျာများအသင်း UK ကနေအဲ့လိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့စီရာဇဝတ်မှုရောလူမျိုးတို့တပ်ဖြတ်မှုအကုန်လုံးပါပါတယ်ကျွန်တော်တို့ case ကပို့ပြီးတည်ပြင်းတဲ့အနေအထားမှာရှိတယ် ပြီးတော့ကျွန်တော်တို့ဆွဲထားတာမှာကတော့ဆိုရဩစစ်တပ်ကထိပ်ပိုင်းက7ရက်လောက်ပါတယ်အဲ့လိုကြတော့ဒီအမှုကကြည့်တော့သူတို့အနေနဲ့စုံစမ်းပြီးတော့ ICC ကနေနည်းနည်းမေးကြည့်ပြီးတော့ဒီ case ကတော့ဆက်သွားမယ်လို့ကျွန်တော်တို့အနေနဲ့ပြောလို့ရပါတယ
်အာဂျင်တီးနားတရားရုံးဘက်ကသူတို့ကရှိဆက်ပေါ့နော် ICC ဘက်ကအခုလိုသူတို့တုံ့ပြန်ချက်ရပြီးရောသူတို့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်တုံ့ပြန်မှုရောက်လာတဲ့ကျွန်တော်တို့ကတော့ investigation ကိုစလုပ်လို့ရပြီခင်ဗျအ
ခုဒီအမှုဆွဲထားတဲ့ကိစ္စမှာသူကဘယ်နှစ်ခုနှစ်ကအဖြစ်ပြက်တွေပေါ့အခြေခံပြီးတော့အခုတရားဆွဲတာလဲရှင
်အဖြစ်ပြက်တွေကအများကြီးရှိပါတယ်ဒါပေမဲ့ဒီမှာကတော့2016 မှာထောင်ပေါင်းများစွာတဲ့ရိုဟင်ဂျာအမျိုးသားအမျိုးသမီးကလေးတွေကိုရရဆက်ဆက်အစုလိုက်အပြုံလိုက်မြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တယ်အဲ့ဒါရဲ့နောက်တစ်ခု war crimes စီရဇဝတ်မှုကျူးလွန်ထားတာတွေလည်းအများကြီးရှိတယ်။နောက်လူမျိုးတုံးတပ်ဖြတ်မှုကြတော့နှစ်ပေါင်းများစွာရေရွှဲရှိရှိနဲ့စနစ်တကျရိုဟင်ဂျာတွေကိုတုံ့တင်ရှင်းလင်းနေတာဒီဟာတစ်ခု
ဒါပေမဲ့အဲ့လိုမျိုးပေါ့နော်ဒီပုဂ္ဂိုလ်တဦးချင်းစီကိုတရားဆွဲထားတဲ့ကိစ္စမှာအာဂျင်တီးနားတရားရုံးဘက်ကကောဟိုကင်တွင်နိုင်မဲ့အလားအလာရောဘယ်လိုရှိမလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီ case ကိုသူတို့တော်တော်စိတ်ဝင်စားတယ်ဘာဖြစ်လို့လဲဆိုတော့27ရာစုမှာဒီလိုရိုဟင်ဂျာလူမျိုးတစ်မျိုးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ပြီးတော့ရေရွရှက်ရှိရှိရှင်းလင်းနေတာကမြန်မာပြည်မှာရိုဟင်ဂျာတစ်မျိုးသာလျင်တော်တော်ထင်ရှားတယ်။အဲ့ဒါကိုသူတို့တော်တော်စိတ်ဝင်စားပုံရတယ်။ကျွန်တော်ဘိုနိုဆိုင်းရက်စ်ရောက်တုန်းကလည်းတရားသူကြီးဥပဒေပညာရှင်တွေနဲ့တခြားဒီလိုအဖွဲ့အစည်းတွေနဲ့တွေ့တော့ကျွန်တော်ပြောနိုင်တာကတော့အာဂျင်တီးနားတရားရုံးကလည်းတော်တော်လေးစိတ်ဝင်တစားနဲ့ဒီအမှုကိုရှေ့ဆက်ပြီးသွားမယ်လို့ကျွန်တော်ပြောလို့ရပါတယ
်ဒီတင်အခြေဆိုင်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအာဂျင်တီးနားတရားရုံးမှလည်းခုခံခြေပါဖို့မရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင
်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းနိုင်ငံသားတွေခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာခွင့်ပိတ်ပင်ထားမှုတွေကိုမကြာခင်ဖြေလျှော့ပေးတော့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းပိတ်ပင်ထားတဲ့နေမြေဖြတ်ကျော်ခရီးသွားလာခွင့်တွေကိုဒီတစ်ပတ်အတွင်းမှာဖြေလျှော့ပေးတော့မှာဖြစ်ကြောင်းထိုင်းပို့ဆောင်ရေးဒုတိယဝန်ကြီးအန်နွန်ကဂျွန်လ၂ရက်နေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းခရီးရှည်သွားလာနေတဲ့ကားနဲ့ရထားပို့ဆောင်ရေးလုပ်ငန်းတွေတောင်ပိုင်းနဲ့မြောက်ပိုင်းအရှေ့ပိုင်းခရိုင်တစ်ခုနဲ့တစ်ခုဖြတ်သန်းသွားလာခွင့်တွေကတ်တက်ချက်တွေကိုမကြသေးခင်ရပ်ပိုင်းတွေအတွင်းကအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပြီးမဲ့လေနိုင်ငံသားတွေမပါဝင်ပဲထိုင်းနိုင်ငံသားတွေကသာအကန့်အသတ်နဲ့သွားလာခွင့်ပေးခဲ့တာပါဒါပေမဲ့ဒီတစ်ပတ်ဂျာတာဘရေးနေ့မှာဒီအဆိုကိုလွှတ်တော်မှတင်ပြမှာဖြစ်ပြီးခီးသွားလာခွင့်ဆိုင်ရာဖြေလျှော့ပေးချက်တွေကိုလွှတ်တော်ကနေအတိပြုပြီးရင်တော့ထိုင်းနိုင်ငံတွင်းမှာနေထိုင်နေတဲ့မိသည့်နိုင်ငံသားတွေပဲဖြစ်ဖြစ်အားလုံးကိုပုံမှန်အတိုင်းခီးသွားလာခွင့်ပြန်ပေးတော့မှာဖြစ်ကြောင်းပြောဆိုသွားပါတယ်ဒီလိုနေမြေဖြတ်ကျော်သွားလာခွင့်တွေပိတ်ပင်ထားတာကြောင့်ထိုင်းနိုင်ငံမှာကြောင်းတက်နေတဲ့မြန်မာကျောင်းသားတွေလည်းတက်ဆိုင်ရာခရိုင်တွေမှာပိတ်မိနေတာပါနိုင်ငံတကာကျောင်းသားတွေအများဆုံးတက်နေတဲ့ချင်းမိုင်တက်သူကနောက်ဆုံးနေ့ကျောင်းသူတို့ဖြစ်တဲ့မတ်ရတနာကတော့ကျောင်းပြီးပြီမဲ့နေရပြန်ဖို့ခက်ခဲနေရပုံကိုအခုလိုပြောပြပါတယ
်ချင်းမိုင်မျိုးမှာဒီကောင်စစ်ဝင်ရုံးသွားပြီးတော့နေခဲ့တယ်ပေါ့နော်အခြားရွှေပြောင်းလို့သမားတွေလိုမျိုးပြန်ခွင့်ရတယ်20ရက်ကျော်နေရကျန်လို့ရတယ်ဆိုတော့တေးချောင်းဆိုပြီးတော့အမှုလို travel document တော့ယူအောင်ဆိုပြီးတော့တော့တွားခဲ့တယ်။ဒါပေမဲ့လည်းတွားရတွားခဲ့ပေမဲ့အဲ့ဒီသူတို့သတ်မှတ်ထားတဲ့20ရက်ကျော်ပေါ့နော်။နေရက်ကိုပြင်နေတယ်မှာတောင်းသားရမှာပါပဲနဲ့ရွှေပြောင်းလို့တမားရယ်ပဲလက်ခံလဲတွားခွင့်ပေးတယ်။ဒီ travel document ထုတ်ပေးရဲဆိုတာမျိုးပြောလိုက်တယ်ပေါ့နော်။ပြန်ကြလို့ရှိရင်တော့ဒီ cancel လေးနေနဲ့ပြန်လို့ရရယ်။မြောက်ရီသတားဘက်ကတော့ပြန်လို့မရဘူးဆိုတာမျိုးသူတို့ပြောလိုက်။
ကေဇေးလေရင်အတွက်ပေးရတဲ့ဇီးစက်ကမတက်နိုင်တာကြောင့်လဲကားလမ်းတွေပြန်ဖွင့်တာကိုစောင့်နေရကြောင်းကိုလည်းဆက်ပြောပြပါတယ်
။ကေဇေးလေကတော့ចောင်းသားရဲ့အတွက်ရှိရဲ့ဟိုတမီးရဲ့တငယ်ချင်းထဲမှာဆိုလို့ရှိရင်လည်းပေါ့နော်2ယောက်လောက်ကအရင်ဆုံးသွား3ယောက်လောက်ကသွားပြီးသွားပြီ။ဒါပေမဲ့သူကဟိုတချို့ចောင်းသားကတော့အဆင်ပြေတယ်။တမီးတို့လိုဆိုတော့အဆင်မပြေဘူးပေါ့။ပတ်စံအမောက်ကအရင်များတယ်။ပုံမှန်ထက်2ဆလောက်ရှိတယ်။အော်ပတ်စံပေးရတယ်။ဒီကနေပြီးတော့အဲ့ဒီဒီချင်းမိုင်ကနေပြီးတော့ဘန်ကောက်ဟိုတယ်ကို1500လောက်ဒါတော့မှဒီပယ်သွားတဲ့ပစ္စည်းအလေးချိန်ကမပါသေးဘူးအဲ့ဒါပြီးလို့ရှိရင်ဘန်ကောက်ကနေပြီးတော့ရန်ကုန်အတွက်လည်းတစ်ခေါက်ထပ်ပေးရတယ်ပေါ့နော်အားလုံးဆိုရင်4000ကျော် 5000 ဒီပါလောက်သွားတယ်ဟိုနောက်ပြီးတော့ကန်ဆယ်လင်းရတဲ့အချိန်မရွေးမရှိဘူးသူကတစ်လမှာ2ခေါက်လောက်ထပ်ပေးမယ်သူကအရင်ဆုံးစာရင်းဟိုဘောရဂျစ်တာလောက်ရတယ်အဲ့ဒီမှာသူတို့ approve လုပ်မှသူတို့လက်ခံမှသူတို့ဆက်သွယ်လာမှအဲ့ကိစ္စလေးနဲ့တွားလို့ရတာပေါ့နော်။ကျောင်းကအဆောင်မှနေရတဲ့အတွက်လည်းဘယ်လိုပြောလဲကျောင်းမှဟိုတွားပြီးခွင့်တောင်းရတယ်ပေါ့နော်။ထပ်ပြီးနေခွင့်ပေးမလို့။နောက်ပြီးတော့အများအားလည်းဒီ ဟိုဘတ်ကကားဂိတ်တွေနောက်ပဲအများသတင်းတွေလည်းနားဟောင်းနေရတယ်ပေါ့နော်။အဲဆိုကိုကပြင်ကျင်တဲ့အနေထားဖြစ်နေရခါကြတော့
ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုတွေတိတိတတ်တာရော့ကျသွားကြောင်းထိုင်းနိုင်ငံကသတင်းထုတ်ပြန်ခဲ့သလိုခရိုင်တော်မြန်မာမှာလူနာတိုးလာတာတွေမရှိတော့တာတွေကိုလည်းစီးရင်စီးရနဲ့ဖော်ပြထားပြီးကိုဗစ် -19 အရေးပေါ်အခြေအနေအရညမထွေရအမိန့်ကိုည7နာရီကနေမနေ့3နာရီအထိလျှော့ချလိုက်ပါတယ်။ဈေးဝယ်စင်တာတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုလည်းပြီးခဲ့တဲ့မေလကစပြီးကျန်းမာရေးဆိုင်ရာစီကံချက်တွေနဲ့ပြန်လည်ဖွင့်ပေးခဲ့ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆင်းရဲကန်အစီအစဉ်ကိုနှာစင်ရပါမယ်။ COVID-19 ကပ်ရောဂါသည်အကျက်တဲကိုလူထုကျန်းမာရေးဆိုင်ရာအကျက်တဲတစ်ခုဖြစ်တာမကနိုင်ငံတကာနိုင်ငံရဲ့တခြားကဏ္ဍတွေနဲ့လည်းဆက်ဆက်နေတဲ့အကျက်တဲတစ်ခုဖြစ်ရှုမြင်ပြီးရင်ဆိုင်ဖြေရှင်းသင့်တယ်လို့ပညာရှင်တွေကအကြံပြုကြပါတယ်။ဒါ့အပြင်ဒီကယောဂါဘီကနေရှေ့အတွက်အလားအလာကောင်းတွေအခွင့်အလမ်းတွေလည်းပေါ်လာနေပြီးဒါတွေကိုအသေးချာချင့်ကပ်သုံးသပ်ပြီးတော့ရယူသင့်တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဘယ်လိုအလားအလာအခွင့်အလမ်းတွေရှိနေပြီးဘယ်လိုရယူသင့်ပါလဲ။စိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူမြမမဟာဗျူဟာနှင့်မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံဆက်သွယ်ရေးဒါရိုက်တာဦးအောင်သူငိမ့်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ဦးဝင်းမျိုးသူနဲ့ဦးအောင်သူငယ် VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲမင်္ဂလာပါ
မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
โอเคဒီကနေ့အကြောင်းအရာကအဓိကတော့ဒီ COVID-19 ကိုဟလာအကျက်တဲ့ပြဿနာတစ်ခုအနေနဲ့သာမကနောက်တိုင်းပြည်အတွက်အခွင့်အလမ်းတွေရှိနိုင်တယ်ဒီကနေပြီးတော့အခွင့်အလမ်းတွေရလာနေတယ်အဲ့ဒီအခွင့်အလမ်းတွေကဘာတွေရှိနေတယ်လဲအဲ့ဒီအခွင့်အလမ်းတွေကိုဘယ်လိုရယူမလဲဒါကိုကျွန်တော်တို့ဆွေးနွေးကြမှာပါဆိုတော့ပထမဆုံးဦးဝင်းမျိုးသူဒီCOVID-19 ဒီလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ခုအနေနဲ့တက်တက်မဟုတ်ဘဲနဲ့ဒါကိုတခြားအမြင်တွေနဲ့လည်းပဲမြင်သင့်တယ်တခြားဟလာအင်ဆိုင်ရမယ့်ကိစ္စတွေလည်းရှိတယ်ဆိုတာမျိုးပြောကြတာတွေရှိပါတယ်ဦးမျိုးသူအဲ့ဒီပုံမှာဘယ်လိုသဘောရပါလဲ
ဒါတော့မှန်ပါတယ်ဗျဘာလို့လဲဆိုတော့ NASA မကြသေးခင်နေရာပဲဂျူတူလှစ်လိုက်တာဆိုတော့သူ့စကားပဲပြန်ကုတ်ပြောရတယ်သူတို့ဒီလာကဘာကိုရောက်အောင်เนาะသူတို့ကျောင်းနိုင်တဲ့အကြောင်းရင်းဟာသူတို့ပြက်ကျသွားတဲ့ဂျိုဒူးတွေပေါ်ကနေပြီးတော့ခြေခံပြီးတော့အစ်စ်တွေအစ်စ်တွေသူတို့အတိအစ်စ်တွေပေါ့နော် lesson learn နေပြီးတော့ရှေ့တက်တာလို့ပြောတယ်အဲ့တော့ဆိုရာဒီအမှားတွေအခက်ခဲတွေကိုเนาะကျွန်တော်တို့ကပြဿနာလို့မကြည့်ဘဲနဲ့เนาะဒါကိုကြော်လောင်းနိုင်ရင်နောက်ထပ်အဆင့်တစ်ခုကိုတက်လှမ်းနိုင်မယ်ဆိုရဲเนาะဒီလို attitude ပေါ့နော်ဒီ community ကြီးကမယ်ဆိုတော့ဒါကိစ္စရဲ့အတိုင်းမှာပြဿနာအတိုင်းမှာပြောလို့ပြောတာရှိတာပေါ့เนาะဒီအတွက်လည်းဒါဟုတ်တယ်ကျွန်တော်တို့လက်ရှိကျန်းမာရေးအကြောင်းခက်ခဲတွေအများကြီးရင်ဆိုင်နေတယ်ဒီခက်ခဲတွေကပဲကျွန်တော်တို့စီမံခန့်ခွဲနိုင်ရင်ပိုကောင်းနိုင်တဲ့ဘဝတည်တစ်ခုအခြေအနေတစ်ခုကိုရောက်မယ်လို့ဒါအားလုံးရဲ့အဖြစ်သဘောဆောင်တွေ့တာဖြစ်တယ်ကျွန်တော်လည်းအဲ့လိုပဲရှုမြင်ပါတယ်ဗျဟု
တ်ကဲ့
သို့တော့ဟိုကိုဟာပြောတဲ့အထက်မှာတော့အခွင့်အရေးဆိုတာတော့လည်းပြန်သုံးသပ်ရမယ်ကျွန်တော်ကအလားလာလို့ပဲအလားလာလို့ပဲကျွန်တော်မြင်တယ်အခွင့်အရေးဆိုတာအလားလာလည်းရှိတယ်ကိုကလည်းယူနိုင်စွမ်းလည်းရှိမှာအဲ့အခွင့်အရေးအားရမှာ哦ဟု
တ်ကဲ့ခင
်ဗျာလားလာရှိပေမဲ့ကိုကမယူနိုင်ရင်ခွင့်အရေးဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်ကတော့အလားလာကျွန်တော်တို့ရဲ့လုံနိုင်စွမ်းဘယ်လောက်ရှိတယ်ဆိုတော့တော့ကျွန်တော်တန်တရားရှိတယ်လားလာနေနဲ့ကျွန်တော်နည်းနည်းပိုဆွေးနေလို့တယ်
ဟုတ်ကဲ့ကျွန်တော်တို့ရှိအဲ့ဒါဆက်ပြီးတော့ဆွေးနေသွားကြတာပေါ့ကိုအောင်သူငင်းကရောခုနပြောသလိုဒီဟာကိုလူလူကျမရေးဆိုင်ရာတရတခုအနေနဲ့ဒါမကလည်းနဲ့တခြားအမြင်နဲ့လည်းမြင်သင့်တယ်ဆိုတဲ့ပုံမှာဘယ်လိုသဘောရပါလဲ
အဟုတ်ပါတယ်ဗျအခုကတော့ဒါကျန်းမာရေး crisis ပေါ့နော်ဆိုတော့ဒါပေမဲ့လည်းဒီကိစ္စကကျွန်တော်တို့စီးပွားရေးလူမှုရေးဘက်ပေါင်းစုံမှာကျွန်တော်တို့ဟိုရိုက်ချသွားတယ်နောက်အတိုင်းအဆာလည်းတကဘာလုံးအနေထားရိုက်ခတ်တဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်နည်းနည်းလေးကိုးကားပြောချင်တာရှိပါတယ်ဆိုတော့အဲ့ဒါကတော့ဒီ McKinsey Institute ကနေပြီးတော့သူတို့ထုတ်ထားတဲ့ဟိုစာတမ်းလေးတစ်ခုပါအဲ့ဒီမှာသူတို့ကတော့ပ ြောတာ next normal လို့သုံးပါတယ်ဆိုတော့ကျွန်တော်တို့အခုဒီအခြေအနေတွေလွန်မြောက်ပြီးတော့နောက်အခြေအနေမှာကျွန်တော်တို့ကဟိုမတူတဲ့အခြေအနေအဖြစ်တရားဖြစ်မှာပေါ့လေဆိုတော့အဲ့ဒီအနေအထားမှာတော့သူတို့ကR 5ခုပေါ့ R 5လုံးကိုတို့ကအကြံပြုပါတယ
်ဟုတ်ကဲ့
ပထမတစ်ခုကတော့ resolve ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းဖို့ပါဖို့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ resilient လို့ခေါ်ပါတယ်ဒါဆရာဝင်းမျိုးသူလည်းခဏခဏပြောတဲ့ပြစ်တိုင်းအောင်လို့မျိုးကျွန်တော်တို့ဘယ်လိုစัจ냐ခံမလဲဆိုတဲ့ကိစ္စမျိုးပေါ့နော်နောက်တတိယတစ်ချက် R ကတော့ဒါ return အခြေအနေပုံမှန်အခြေအနေကိုပြန်လာတာနောက်တစ်ခုကတော့ reimagination နဲ့ reformer ဆိုလိုတာကျွန်တော်တို့လိုချင်တဲ့အစ်စ်တခုပါရှေ့မှာဘလို့ဖြစ်နိုင်တယ်လဲအဲ့ဒီအတွက်လဲဘလို့ပြည့်ပြည့်ပြောင်းလဲမှုတွေလောက်သွားမလဲဆိုတော့အနေထားမျိုးဆိုလိုတာပါအဲ့တော့ကျွန်တော်ဒီမှာသုံးသပ်ရမယ်ဆိုရင်ဒီအချိန်ဒီမှာအစိုးရတွေကပတ်စံတွေအများကြီးသုံးခွင့်ရှိလာတယ်သူဒီကတ်ယောဂတိုက်ခတ်နေတဲ့နေရာမှာဘလို့လုံးလုံးကြံတဲ့လူကလည်းသိပြဿနာမရှာဘူးပေါ့ဗျာမဝေပါ냐ဘူ
း
ဒီနေ့ထားမှာတော့ဒါတွေကိုအကျိုးပြုပြီးယူပြီးတော့ပေါ့နော်အစိုးရကနောက်ထပ်အချိန်ဒီကောင်းတစ်ခုကိုဖန်တီးသွားနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟိုမျိုးသူကကွန်တူညင်းဆွေးနွေးသွားတယ်ဒီ R5 လုံး resolve resilient return reimagination reform အဲ့ဒီပေါ်မှာဝင်းမျိုးသူဘယ်လိုများထပ်ဖြစ်ပြီးဆွေးနွေးခြင်းလဲ
အဲအထူးထည်တော့ဆွေးနွေးရမှာရှိပါဘူးဒါပါပဲအဲဆိုတော့ကတော့ဒါဆိုတော့ပြောရဲခွင်ငန်းအခွင့်လန်းကောင်းကိုကျွန်တော်တို့ကြော်ဖို့ဆိုရင်လက်ရှိတွေ့ကြုံနေရတာတွေကိုကျွန်တော်တို့ကနော်ကြော်လွှမ်းနိုင်အောင်ကြိုးစားဖို့ဗျာပြီးတော့မှဆိုတော့ပြောလို့ new normal ပဲခေါ်ခေါ် next normal ပဲခေါ်ခေါ်ပေါ့နော်အဲဒါအတွက်ကိုကျွန်တော်ပြင်ဆင်ရမယ်ကြိုးစားရမယ်ဆိုတော့ဒီသဘောတရားတွေပါပဲဒါကိုပဲဖြန့်ကျက်ပြောတယ်လို့ပဲကျွန်တော်မြင်ပါတယ်
โอเคสรุปกูမျိုးသူคุณน่ะပြောသလိုအလားအလားပေါ့အခွင့်အလမ်းမဟုတ်ဘူးဆိုတော့အလားအလားတွေကိုအခွင့်အလမ်းဖြစ်ဖို့တော့ဆိုဘယ်လိုအလားအလားတွေကိုမျိုးသူမြင်ထားတယ်လဲ
အဲလားလားဒါတော့ကိစ္စရဲ့တန်းမှာဆိုအောင်ပြောလို့ပေါ့เนาะ risk တွေ challenge တွေရှိလို့လားလားတိုင်းနဲ့ရှိတာပေါ့เนาะအဲ့တော့ကျွန်တော်တို့ကဒါတူချုပ်ပြောရရင်တော့နိုင်ငံရေးလူမှုရေးစီးပွားရေးပတ်ဝန်းကျင်ရေးပေါ့ဗျာအဲ့မှာအကုန်လုံးကဆိုအောင်ပြောလို့စင်ကော်ဂျက်တွေအခက်ခဲတွေရှိလို့အလားအလားတွေလည်းအများကြီးရှိတာပေါ့เนาะအဲ့တော့ကျွန်တော်ကတော့ကျွန်တော်နဲ့ဆိုင်တဲ့အဲပတ်ဝန်းကျင်ရေးပြောရမယ်ဆိုရင်တော့ဒါပတ်ဝန်းကျင်ထိန်းသိမ်းရေးကိုပို့ပြီးတိုးမြင့်လုပ်ဖို့ကျွန်တော်အလားအလာအကောင်းကြီးတွေ့ရပါတော့။ဘာလို့လဲဆိုတော့ဒီကိုဗစ်ဖြစ်သွားတဲ့အကြောင်းရင်းအရကိုနော်ဒီတွေ့ရှိရဲ့ virus ပိုးအားဒါကျွန်တော်တို့ဆောင်းပြောတဲ့တော်ရင်တိတ်ဆန်တွေကိုပုံမှန်ဖို့ပြီးပြီးတော့ကျွန်တော်တို့ဆောင်းပြောတဲ့ဒီလင်းနိုတွေတင်းခွေချက်တွေကနော်ပုံပြီးပြီးတော့ဖြစ်လာတာဖြစ်တဲ့အတွက်တကယ်တမ်းဖြစ်သွားတဲ့အခါမှာဒီဇီဝမျိုးကွဲတွေပျက်စီးပြုံးသီးသွားတာနော်အကောင်လေးတကောင်နှစ်ကောင်ဖြစ်သွားတာလည်းမဟုတ်ပဲနဲ့ကမ္ဘာစီးပွားရေးကြီးတော်မှာတသက်ခါပေါင်း trillion နဲ့ခြေပြီးတော့ဖြစ်သွားတယ်ဆိုတာကျွန်တော်တို့တွေတကယ်ကိုမှတ်သားရမယ့်ကိစ္စဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကတော့ကြေးရွာတွေမှာဒါဖွံ့ဖြိုးရေးတွေလုပ်နေတဲ့အခါကျတော့ deep biodiversity လို့ခေါ်တဲ့ဇီဝမျိုးကွဲထိန်းသိမ်းရေးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ရေးတွေနောက်လူမှုကျန်းမာရေးတွေ asset set ကိုပြည်ပြင်းတာတကားနူနေလူလူကိုဒါပညာပေးရင်းနဲ့ဒါကိုတိုးမြင့်လုပ်နိုင်ဖို့ဒါအလားအလာရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်
ဒီပုံမှာမှ community asset လုပ်နိုင်နေဆိုရင်တော့အခွင့်အလမ်းဖြစ်လာမှာပေါ့
ဟုတ်ကဲ့ခင်ဗျကွန်တူကြီးအနေနဲ့ရောဘယ်လိုအလားအလာမျိုးနောက်တခါဘယ်လိုအခွင့်အလမ်းမျိုးတွေနာမြင်ထားပါလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာဒီလိုဗျဒီအခုလက်ရှိဖြစ်တဲ့ COVID-19 virus ပေါ့နော်ဆိုတော့အစိုးရတွေအလုံးရဲ့မျက်နှာပုံဆွဲခွာချသလိုဖြစ်သွားတယ်ဘာဖြစ်လဲဆိုတော့အခု US မှာဆိုပါစို့သူကကဘာမှာတကယ်အင်အားအကြီးဆုံးစူပါပါဝါလို့နေနေတာဒါပေမဲ့တကယ်ဒီကျမရေးပြဿနာနဲ့ပတ်သက်လို့ဒီလိုသေချာပြင်ဆင်တာမှုမရှိဘူးဆိုတာဘူးပေါ်တယ်လို့ပေါ်တာပေါ့နော
်ဟုတ်ပါတယ်ဆိ
ုတော့အဲ့တော့ကျွန်တော်မြင်တဲ့အပိုင်းမှာဒီလိုရကျွန်တော်တို့တိုင်းပြည်မှာလည်းကျမရေးစောက်ရှောက်မှုစနစ်နဲ့ပတ်သက်လို့တော်တော်လေးကို ready မဖြစ်ဘူးရဆိုတော့ဒီအနေအထားမှာအစိုးရကဒီအခုလက်ရှိရမုံငွေတွေ budget တွေပို့သုံးပေါ့ဗျာပို့သုံးပြီးတော့ဒီအလွန်ကာလမှာဒီတဲ့ကောင်းတဲ့ကျမကြီးစနစ်တစ်ခုကိုမျောမှန်းပြီးတော့တီဆောက်ရင်ဖြစ်နိုင်တယ်လို့ကျွန်တော်ကမြင်တယ်ဗျ။နောက်တစ်ခါကျတော့ကျွန်တော်တို့စီမှာသိခင်မစားသေးတဲ့ telemedicine ခေါ်တာပေါ့ဗျာ။ဆိုလိုတာကဒီအဝေးကနေပြီးတော့ကျွန်တော်တို့ internet တို့ဒီ iPhone တို့ tablet တို့ဟုတ်ကဲ့ဆိုတော့ဒီလိုသဘောမျိုးပါပဲ။အဲ့တော့အခုကျမကြီးဌာနမှာဆိုရင်သူနာပြုတွေနေတွေမှာကျွန်တော်တို့ tablet တွေဝေထားတာရှိတယ်။တော့ဒါတွေကိုအစ်စ်မြစ်ပလိုက်လို့ရတယ်ဗျာနောက်တစ်ဆင့်ပေါ့နော
်ဟုတ်ကဲ့
အလားတူပဲကျွန်တော်တို့လူမှုဖွံ့ဖြိုးရေးစနစ်ကျွန်တော်တို့နိုင်ငံမှာဆိုရင်တော်တော်လေးကိုအလုံးမဖြစ်ဘူးဆိုတာပေါ်လာတယ်ပေါ်လာလို့ရှိရင်ဒီကက်ကြီးရဲ့အလွန်ဟိုဘက်မှာကျွန်တော်တို့ပိုကောင်းတဲ့လူမှုဖွံ့ဖြိုးရေးစနစ်တခုတည်ဆောက်နိုင်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီအတွက်လည်းအခုချိန်မှာအစိုးရကပတ်စံသုံးပါကျွန်တော်ထင်တယ်မကန့်ကွက်ကြဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟိုမျိုးသူဆိုတော့ခုနကကိုမျိုးသူရဲ့အဓိကအာယုံဆိုင်လုပ်နေတဲ့ကဏ္ဍပေါ်လေးတဘောပေါင်းချင်းထိန်းသိမ်းရေးအဲ့ဒီအပိုင်းမှာတကယ်ပဲထိထိရောက်ရောက်နေလောက်လာနိုင်တဲ့အခြေအနေရှိရလို့တော့ကိုယ်မျိုးသူမြင်ထားသလား
အဲရှိလာနိုင်လားဆိုတော့ဆောင်းအောင်ပြောလို့ကျွန်တော်ကတော့ ဒီကိုဗစ်အတွေ့အကြုံမှာမူတည်ပြီးတော့လူတွေရဲ့အသိမြင်ကိုပို့ပြီးเนาะကျွန်တော်တိလာအောင်ပတ်ဝန်းကျင်လေးထားလာအောင်မူဝါဒရေးရရပေါ့เนาะလေးထားလာအောင်လုပ်နိုင်တယ်လာလာရှိတယ်လို့ပြောပေမဲ့ဆောင်းပြောလို့ဒါကိုလုပ်နိုင်တယ်အစိုးရတွေကိုယ်တိုင်ကငါတို့စီဝါရေးထိတာပဲကွာเนาะစီဝါရေးပဲလုပ်ကြတာပါဟိုပတ်ဝန်းကျင်ကပတ်ဝန်းကျင်ပဲဆိုတဲ့အမျိုးဖြစ်နေမယ်ဆိုရင်တော့အဲ့လာလာမိမ့်နေသွားမှာပေါ့တော်တော့ကျွန်တော်ပတ်ဝန်းကျင်တမအပြုသဘောကတော့ဒါတွေကိုရှင်းပြရင်လူလူကလည်းလက်ခံလာရင်လုပ်နိုင်မယ်ဆိုတော့အဲ့တော့ကျွန်တော်တဝက်တဝက်ပဲပေါ့50 50ပဲပေါ့ community အနေနဲ့လုပ်နိုင်မယ် live ပူပေါင်းနိုင်မယ်အဖွဲ့အစည်းတွေဒါရပ်ဖွဲ့ဖွဲ့အစည်းတွေလူလူဖွဲ့အစည်းတွေအရောရှိမှချိန်နေတယ်အစိုးရအနေနဲ့ကတော့တိတ်မချိန်သေးဘူးကျွန်တော်ထင်တယ်ဒါကြောင့်ကျွန်တော်အလားလားလို့ပြောတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဆောင်းခေါ်တဲ့ telemedicine လေးတွေနဲ့ကျွန်တော်နဲ့ထည့်ပြောခြင်းတယ် so go on သူငင်းပြောထားလို့ကျွန်တော်တို့ဒီ iPad တွေဝယ်ထားရုံနဲ့မဖြစ်ဘူးညာကျွန်တော်တို့ဆောင်းပြောမရဘူးညာဒီဆောင်းပြောတဲ့ telecommunication ဆက်ဆံရေးဒီ line ပေါ့ nello 5G လောက်ဖြစ်မှာသူကရမှာပေါ့နော်အဲ့တော့ 5G လောက်ရမှာဆိုတော့အဲ့ 5G connection လောက်ရအောင်နေဒီမှာဝေးလံခေါင်ပြိုင်နေနေရာဒီမှာလုပ်ဖို့တော့ဒါတရုတ်ကတော့အဟိုတုံးနဲ့ကဒါဒေါ်ဆန်းစုကြည်တရုတ်ပြည် BRI မသွားခင်နေကသူတို့ဘက်ကနေပြီးတော့လှုပ်ချင်တဲ့စီမံကိန်းဆိုပြီးတဲ့မှာပါပြီးသားလို့ကျွန်တော်နားလေတယ်ပေါ့နော်အဲ့တော့တို့တော့ခက်တာကဘူဝါဒရေးရသမားတွေက telemedicine ဆိုတော့ကောင်းကောင်းကိုယ်ကိုယ်ပြပြနေတဲတဲကိုယ်ကိုယ်မသိကြဘူးလို့ဖြစ်နေဒါကျွန်တော်အတွေ့အကြုံရပါတော့အဲ့တော့အခုခုချိန်မှာတော့ telemedicine ဆိုတာဘာလဲသိလာတော့အဲ့တော့တရုတ်ကလည်းဒါကို offer လုပ်ထားတယ်ပေါ့ဗျာ။နှုတ်ကလေးကကူညီနေတာ။တော်တော်လည်းဆောင်းလို့ data security တွေ personal data တွေလုပ်မယ်ဆိုရဲကြောက်နေတာတွေလည်းရှိတာပေါ့။ကျွန်တော်ကတော့ဒီနေရာမှာတော့ကြောက်နေဖို့မလိုဘူး။ဒီဝေးလံခေါင်ပြားတဲ့နေရာတွေမှာကျွန်တော်ရဲ့တန်းမာရေးဆောင်ရှောက်မှုကွာဟနေတာကြီးကိုချိတ်ဆက်ဖို့เนาะကျွန်တော်တို့လို့တယ်။နောက်ကူညီမဲ့တရုတ်ဘက်ကလည်းဒါပေါ်မှာအသေးအတန်ရှိတယ်ဆိုတော့ဟုတ်လား။ဒါကကျွန်တော်တို့ကရယူအောင်ဒါလုပ်နိုင်အောင်လုံးတဲ့နယ်လို့ဒါလေးကိုကျွန်တော်ဖြစ်ဆက်ပြောလို့ရပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာစီးပွားရေးပိုင်းလေးတစ်ချက်လောက်တူထီချင်ပါတယ်ကိုင်းသူကြီးဆိုတော့အခုကတရုတ်ကနေပြီးတော့ဒါကြီးကစဖြစ်တယ်ဗျာဖြစ်တဲ့အခါကျတော့ဒါပါတော့ကျွန်တော်ဒီဘက်ကိုဆွဲလာ fast forward ပေါ့မြန်မာရှိပြီးတော့ကြည့်လိုက်မယ်ဆိုရင်အခုဆိုရင်တရုတ်ကနေပြီးတော့စက်ရုံတွေလုံးဝနေထွက်မယ်တခြားနေရာတွေမှာရွှေ့မယ်ပြွင့်ဆိုရဖြစ်လာပြီလေအဲ့ဒါကိုရောမြန်မာကတရုတ်နဲ့ကပ်နေတဲ့နိုင်ငံဖြစ်တဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့ဒါကိုအခွင့်အလမ်းတစ်ခုအနေနဲ့ယူနိုင်မဲ့အခြေအနေမျိုးရှိကြလားကိုင်းသူကြီးဘယ်လိုမြင်လဲ
အခွင့်အလမ်းတော့ဖြစ်နိုင်တယ်ကျွန်တော်ယူနိုင်မယ်လို့တော့မထင်ဘူးဗျဆိုတော့ကျွန်တော်တို့ထက်စာရင်ဗီယက်နမ်တို့နောက်တစ်ခါကျတော့ကျွန်တော်တို့ထိုင်းတို့ကပို့ပြီးတော့အဆင်သင့်ဖြစ်တဲ့အနေအထားရှိတာပေါ့နော်ဒီအခြေခံအဆောက်အအုံရရောနောက်တစ်ခုကဒီဆွဲဆောင်မှုရရောအများကြီးကျွန်တော်တို့ထက်သူတို့ပို့ပြီးတော့အဆင်သင့်ဖြစ်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ဒီနေရာမှာခုနအစောပိုင်းကျွန်တော်ပြောတဲ့နေရာမှာဒီ reimagination ဆိုတဲ့အပိုင်းလေးကိုကျွန်တော်နည်းနည်းလေးချဲ့ပြောခြင်းတယ်ဗျဆိုလိုချင်တာကအခုလက်ရှိဗျာဟိုကျွန်တော်တို့ handout ပေါ့ဗျာဟိုစံနေဝေလိုက်မယ်အိုပစံနေဝေလိုက်မယ်ချင်းငွေပေးလိုက်မယ်အဲ့ဒါနဲ့စတာလို့ရှိရင်ဒီအလွန်ကာလမှာကျွန်တော်တို့ပြုပြင်ပြောင်းလဲရေးဘာတွေဖြစ်လာနိုင်တယ်လဲဆိုတာကဒီမူဝါဒချမှတ်တဲ့သူတွေအပိုင်းကပို့ပြီးတော့ဟိုလင်းလင်းနဲ့နဲ့စဉ်းစားဖို့လိုမယ်နောက်တစ်ခါကျတော့ဟိုသက်ဆိုင်ရာကဏ္ဍအသီးသီးတွေနဲ့လည်းတိုင်ပင်မှုလိုမယ်လို့ကျွန်တော်ထင်တယ်ဗျအဲ့တော့အစောပိုင်းမှာဆရာဝင်းမျိုးသူပြောပါတယ်ဟိုကျွန်တော်တို့ဘာခေါ်မလဲစစ်တော်ကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်အဲ့တော့ cash for work လို့ခေါ်တယ်ကျွန်တော်တို့လူတွေကြားတဲ့ဟိုပတ်စံပေးခြင်းတဲ့ခါကျတော့အလုတ်ခိုင်းပြီးတော့ပတ်စံပေးတာမျိုးလေ
ဟုတ်ကဲ့ဆ
ိုတော့အဲ့တော့အိန္ဒိယမှာကျွန်တော်တွေ့တော့အိန္ဒိယမှာပါခေါ်မလဲအဲ့လို cash for work အတွက်စစ်ပင်တွေပြန်စိုက်ခိုင်းတယ်ဆိုတော့ဟာမျိုးတော့ကျွန်တော်တွေ့ရပါတော့ဟုတ်ကဲ့ဆိုတော့ဟိုဘလောက်တိုင်းတာကြီးကြေကြေပြန့်ပြန့်ဖြစ်တယ်တော့မဖြစ်ဘူးတော့ကျွန်တော်မသိဘူးအဲ့လိုမျိုးကျွန်တော်တို့ပို့ပြီးကြေပြန့်တဲ့တိုင်ပင်ဆွေးနွေးမှုနဲ့ပို့ပြီးတော့ဟိုအရှိကိုမျှော်မြင်မှုလုံမယ်လို့ကျွန်တော်ထင်တယ်ဗျ
ဆိုတော့ကိုမျိုးသူကိုယ်သူငယ်ဆွေးနွေးသွားတယ်ကျွန်တော်ခုနစီးပွားရေးမေးခွန်းပေါ့နော်စီးပွားရေးဘက်မှာကျွန်တော်တို့ကဟလာဒီမှာအခွင့်အလမ်းတစ်ခုတော့ရှိနေတယ်ကိုသူငယ်ကတော့ဒါကိုကိုကစုပ်ကင်နိုင်မဲ့အခြေအနေတော့နဲတယ်လားလားနဲတယ်လို့ပြောတဲ့ဆွေးနွေးချက်ကိုကိုမျိုးသူဘယ်လိုသဘောရလဲကျွန်တော်တို့အစဉ်သိမဖြစ်သေးဘူးလား
ဆောင်းပြောလို့ပေါ့ဗျာကျွန်တော်တို့ရဲ့ institution ရဲ့ capacity အားလုံးအားလုံးလိုအပ်ချက်တွေရှိတဲ့အခါကျတော့အဲ့ဒါမှာတော့ကျွန်တော်နည်းနည်းလေးပေါ့ဒါရနိုင်မရနိုင်ဆိုတော့ဝိဝါဒကွဲစရာတွေအများကြီးရှိတာပေါ့နော်အဲ့တော့စီးပွားရေးမှာတော့ကျွန်တော်မြင်နေတဲ့တကယ်လုပ်နိုင်မယ်အဲ့တော့အလားလာနေမကဘူးခွင့်ရေးဖြစ်လာနိုင်မယ်ချက်ကတော့ဒီဘန်ဒိုးနှုံးကိုကျွန်တော်လည်းမြင်တယ်ဗျကျွန်တော်မြင်လာကြတော့လေဘာလို့လဲဆိုတော့လက်ရှိကလည်းဘန်ဒိုးကိုသူတို့ short ချလိုက်တယ်လေကျွန်တော်တို့တွားပြီးတော့ saving rate ကို800ကျပ်လုံးရှိနေရတယ်ပြီးတော့ဆောင်းပြောလို့ loose goose ဆိုရင်ဆောင်းလို့600ကျပ်လုံးချတယ်အဓိကလည်းထက်ချရင်ချအောင်ပါဗျာအဲ့တော့ saving စုဆောင်းနှုံးကိုချတယ်လို့ချီးတဲ့နှုံးတွေပါကြမယ်ဆိုရင်ဒါလက်ရှိဒီအတိုးတွေပြနေတဲ့လူတွေအတွက်လည်းဒါအဆင်ပြေနိုင်လို့ဒ ဒီကျွန်တော်တို့ဒီ saving rate က interest rate ကကျမှာဒါလင်းတော့အိတ်နေတဲ့ငွေတွေကကျွန်တော်တို့ကယင်းညှုံနိုင်မှုတွေကိုရောက်သွားနိုင်မှာပေါ့နော်အဲ့တော့ယင်းညှုံနိုင်မှုကိုရောက်သွားနိုင်မှာဒါမှ bond market တွေကပြန်ပြီးဖွံ့ဖြိုးလာနိုင်မှာအဲ့တော့ question ကတော့လက်ရှိမှာတော့ဝန်ကြီးဌာနထဲမှာတော့ကြည့်မယ်ဆိုရင်တော့ financial ဝန်ကြီးကတော့အင်အားတောင်ဆုံးနဲ့ဒီပေါ်မှာတို့အားအပေးဆုံးပေါ့ဗျာတဲ့အနေနဲ့ advisor ကြီးလည်းရှိရင်လုပ်နေတဲ့ team ကလည်းစိတ်ဝင်စားရဲဆိုတော့အဲ့ဒါလေးများဖြစ်လာနိုင်မလားလို့ကျွန်တော်တို့ကတော့မျှော်လင့်ချက်လေးနည်းနည်းထားတာပေါ့နော်ဒီအချိန်မှာ interest rate ကိုကျွန်တော်တို့ကဆွဲချဖို့ပြောနေရင်ကြားလာပြီဘိုဟိုဘန်ကတောင်းမှနေရပြီအဲ့တော့ဒီခါတော့ဘိုကျွန်တော်တို့ကတော့900လို့600လောက်လေးကိုဟိုဆွဲချလိုက်နိုင်ရင်ဒီ financial market နဲ့ဒါ financial ဟာအကောင်းဆုံး investment တွေကိုရနိုင်မယ်ခွင့်လန်းလို့တော့ကျွန်တော်ကတောင်းမြင်တယ်ဗျ
ဟုတ်ကဲ့ဆိုတော့ကောသူဒီအရေးကတိတ်ကြီးပါတယ်ခုနပြောသလိုဘယ်သူမှအဆင်သင့်မရှိဘူးဘလောက်ချမ်းသာတဲ့နိုင်ငံဖြစ်ဖြစ်ဘလောက်တိုးတက်တဲ့နိုင်ငံဖြစ်ဖြစ်ဒီဟာကိုရင်ဆိုင်ရတဲ့အချိန်မှာဖြုံးဆို shock ဖြစ်ပြီးတော့ဟိုကမောက်ကမတွေခြင်တွေ့ကြလောက်ခြင်ကြဖြစ်ရှင်းကြပေါ့နော်ဆိုတော့ကျွန်တော်တို့ဒီနေရာမှာရှင်းလျှောက်ဟလာပို့ပြီးတော့ဒီကနေပြီးတော့သင်ငန်းစာတွေယူဘူဝရတွေချမှတ်ဆိုတော့ဘာတွေအဓိကလို့ဖို့လိုမဲလို့ကောင်းသူကြံပေးခြင်းလဲ
ကျွန်တော်တယောက်တည်းစဉ်းစားတော့ပြည့်စုံမယ်တော့မထင်ဘူး
ပါပါလေအဲ့
တော့ခုနတော့ကဝင်းမျိုးစုပြောတာနဲ့ပတ်သက်လို့ကျွန်တော်နည်းနည်းလေးဆက်စဉ်းစားကြည့်တဲ့ခါကျတော့အခုဒီကာလမှာနီးပညာရဲ့အရေးပါပုံကိုပို့ပြီးအသိမှတ်ပြုလာကြတယ်ဗျဟုတ
်ကဲ့ဆို
တော့အဲ့ဒီနေသားမှာပဲကျွန်တော်တို့ဒီပတ်စံငွေပေးငွေယူရှင်းတန်းနေကိစ္စမှာ digital platform တွေလိုလာလိမ့်မယ်လို့ကျွန်တော်ထင်တယ်ဗျတော့ဒါကလည်းကျွန်တော်တို့ဒီမှာသိမဖွံ့ဖြိုးသေးဘူ
းတ
က်ဖွံ့ဖြိုးဖို့လိုတာပေါ့ဗျာเนาะနောက်တစ်ခါ e-government လို့ကိစ္စမျိုးတွေနောက်တစ်ခါ online မှာဈေးရောင်းတဲ့ကိစ္စတွေကနောက်ပိုင်းမှာနည်းနည်းပိုတွင်ကျယ်လာမယ်လို့ထင်တာပေါ့เนาะဆိုတော့ဒါတွေကကျွန်တော်တို့ပြင်သစ်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကစိုက်ပျိုးရေးနိုင်ငံလို့လည်းပြောထားတယ်ပြောထားတဲ့အခါကျတော့အခုနောက်ပိုင်းမှာနိုင်ငံတော်တော်များများကကျွန်တော်ထင်တာပေါ့ဟို food security စားနပ်ရိက္ခာလုံခြုံရေးကိုပိုစဉ်းစားလာမယ်လို့ထင်တယ်ဗျ။ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့ကကိုယ်စိုက်ပျိုးရေးကဏ္ဍကိုမြင့်မဖြစ်နိုင်ဘူးလားပေါ့နော်။ဆိုတော့ဒါပေမဲ့လည်းပြဿနာကကျွန်တော်တို့စိုက်ပျိုးရေးကဏ္ဍကပြစ်ထားတာကြာပြီဆိုတော့လေဒါကလည်းနည်းနည်းပြဿနာရှိတယ်ပေါ့။ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့အဖြေကတော့မလွယ်လောက်ဘူး။ဒါပေမဲ့ဒီလိုပို့ပြီးတော့ဟိုစဉ်းစားရမယ်ပို့ပြီးတော့ဟိုတိုင်ပင်အကြံထုတ်ကြရမယ်လို့ထင်ပါတယ်ခင်ဗျ။
ခေါင်းတွေပို့လို့လာမှာပေါ့နော်။
ဟုတ်ကဲ့ဆရာ
ကိုဝင်းမျိုးသူကိုမျိုးသူရောကျွန်တော်တို့ဘယ်ကနေစတင်တယ်လဲဘာတွေလုပ်တင်တယ်လို့စဉ်းစားမိလဲ
အဲကျွန်တော်ကတော့တို့လည်းအားသာကျဲရှိတဲ့ဒီ financial sector စတာကျွန်တော်ထောက်ခံတယ်ဗျာဘာတော့လက်ရှိဒါပြန်လဲထူထောင်ရေးစဉ်းစားတာမှာ Ministry of Finance လေးဒီကထားပြီးရေးဆွဲတာဖြစ်တယ်လေဒါကြောင့်လို့ချိုး sector တွေအောင်အားနည်းနေသေးတာပေါ့တို့ကလည်းကျွမ်းကျင်နေလုပ်ချင်တယ်ဆိုတော့ကျွန်တော်ဆွမ်းကပြောတဲ့ဒီ financial market နဲ့ payment system platform ပေါ့လား payment system မှာတကယ်တင်နေတာကကျွန်တော်တို့က online pay မယ်ဆိုရင်အခုဆိုရင်ကျွန်တော် online marketing နေရာတော်တော်လေးခက်စားလာတယ်လူတွေလည်းရင်းနှီးလာတယ်ယုံကြည်လာတယ်ဒါကောင်းတဲ့ချက်သို့တော့ဘာတင်မလဲဆိုတော့ online payment မှာလက်ရှိက transaction cost က 5% လောက်ဒီတစ်ခါလေးတောင်းလာရှိတယ် international transaction 2% 3% အဲ့တော့ရောင်းနေရတဲ့သူ့ margin ကုန်ပြီဗျာဂျာလီက financial service provider အကုန်ယူနေတာဆိုတော့လေအဲ့သူတက်ကလည်း reason ရှိတယ်ဘာလို့ဈေးကြီးရလဲဆိုတော့အဲ့ဒီ barrier တွေကိုအစိုးရဖွင့်ပေးဒါသူတို့နားမလဲတာမဟုတ်နားလေတယ်တိုးတော်လေအဲ့ decision maker တွေတန်းမာတွေသူတို့တန်းမာတွေတယောက်နဲ့တယောက်နဲ့ညှိနှိုင်းလို့မရတဲ့ဟာတွေရှိနေတာဖြစ်တဲ့အတွက်ကျွန်တော်အဲ့ဒါလေးကိုကြော်လိုက်နိုင်ရင်ကျွန်တော် payment platform ပေါ့ဗျာတကယ်ကိုဟိုကောင်းသွားရင်အခုလို wave တစ်ခုတည်းနေမကပဲနဲ့တကယ် online payment မှာ transaction တက်တာနဲ့သွားနိုင် online marketing ကအောင်မြင်သွားမယ်ဗျာ
နော်အ
ဲ့တော့အခု online marketing ကိုတရားစွဲမယ်လို့ပြောနေတဲ့လူတွေရှိတယ်ဘာလို့အစိုးရခွန်မရလို့ဆိုပြီးတော့ဘာလို့လဲဆိုတော့ဟုတ်တယ်ဒါကောင်းတဲ့အခါမှာတော့ကျွန်တော်တို့ကဒါ relax လုပ်ပေးလိုက်ရမယ
်
နော်ခေစားလာအောင်လူရဲ့မယုံဘူးလေ online လာမယ်ဆိုရင်လူတွေကဟာရအောင်ရမလားလိမ့်မမလား
ဟုတ်တယ
်အဲ့ဒါလေးကိုလူတွေကတော့သူကရွေးချယ်စရာမရှိတော့ online ပဲမှာတော့ဒါတော်တော်လေးကိုရဲတင်သွားခုလူတိုင်းကကျွန်တော်ယုံမှရှိရဲလူတွေတော်မှတည့်ရမလားတစ်ဖက်လည်းအကုန်လုံးဟိုဟာလေးချက်ရောင်းလိုက်ဒီဟာလေးလှုပ်ရောင်းလိုက်အကုန်ရောင်းနေကြတာနော်အဲ့တော့တော့အဲ့မှာနေ live board တွေရယ် service တွေ live board တွေလူတွေ logistics service distribution network တွေတော့သူဖြစ်လာတယ်ပေါ့နော
်
ဖြစ်လာတော့ဒါကောင်းတယ်တော်တော်ကျွန်တော်တို့နောက်က backup လုပ်ရတဲ့ policy မှာ barrier တွေရှိနေတယ်ပေါ့နော
်
အဲ့ဒါလေးကိုဖြိုးသူတို့နားမလဲတာမဟုတ်နားလေတယ်အဲ့ဒါလေးကိုဖြိုးလိုက်နိုင်ရင်တော့အဲ့ market ကြီးက boom ဆိုထွက်တိုင်းအရန်ကောင်းတယ်လို့ကျွန်တော်မြင်တယ်ဒါတော်တော်များများ SME တွေလည်းအကျိုးရှိမယ်နောက်တစ်ခါကျွန်တော်ဆောင်းပြောတဲ့ bond market တကယ်အောင်သွားရင်ကျွန်တော်တို့ပတ်ဝန်းကျင်သမားပေါ့နော်ခင်ဗျားဆောင်းကမေးရမေးကုန်ပတ်ဝန်းကျင်ကဖြစ်နိုင်မလားဆိုတော့ finance လို့နေတာအစိုးရတည်ပင်ဆိုင်တာကမအောင်မြင်နိုင်ဘူးညာအတိုင်းတာတစ်ခုပဲတကယ်ဆိုင်ရမှာ community နဲ့ private sector ဆိုင်မှာခြေခြေပြန့်ပြန့်နေအများကြီးဖြစ်သွားမှာလေဟုတ်တယ်နော
်
ကျွန်တော်တို့တော်ပြုံးနေတာတစ်နှစ်ကိုဧကတန်းရှိတယ်အစိုးရကသူ့ပစံနဲ့သူဆိုင်နေတာဧက5000ပဲအဖျားအဝေးဟုတ်တယ်နော်အဲ့တော့ private sector နဲ့ community side ကိုဆိုတာဒီ Dilo financial flow la bo so da di private di bond market di phit la raw ma hope bi cycle de khu lou de de khmyar chain de paw 12 yan ka lou myat me da yaung 10% pay me bond pay me thauk yaw na la yin a raw ma pawin yin le chit lou ngwe le pu lou la de market shi ma di yin ni lo lou pi yo tet pyin chit de lu le sign na
okay
okay da di green bond ne platform to la yin no to lo myat myat yue da me da hu ga lou ba da di khwin yu yaung
so okay okay chano lu su ni bu chain le to lo le yaw la pi lo pye kan le chain ne tamat chain le pye kan ni bi so chano ချုပ်လေးမှာကော်သူငိမ့်တဲ့ကိုဝင်းမျိုးသူနဲ့ကိုတောင်ဆန်းစုကြည်သူဖေးဆုံးမှာရေးထားတဲ့မှတ်ချက်လေးတစ်ခုရှိတယ်နေအောင်ကျုံမှာသူရေးထားတာပေါ့လေဒီသူတွေရဲ့စွမ်းအားနဲ့ကိုဗစ်အလွန်ကာလမှာရခင်ကထက်စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာဖို့မျှော်လင့်ပါတယ်တဲ့ဆိုတော့ကော်သူငိမ့်ဒီမျှော်လင့်ချက်ပြည့်နိုင်ဖို့အလားအလာကော်သူကြီးဘယ်လောက်ကြည့်မြင်ထားတယ်လဲ
knowledge ဘုဟုသုတလည်းပါပါတယ်ပညာလည်းပါပါတယ်ခင်ဗျာဆိုတော့အဲ့လိုမပါဘဲနဲ့ဟိုပြည်သူစွာအားဆိုတာတခုနဲ့တော့မရောက်လို့တော့ကျွန်တော်ထင်တယ်โอเคကိုကိုဝင်းမျိုးသူရောပြည်သူစွာအားနဲ့ကိုဗစ်လွန်ကာလမှာခင်ခါတဲ့စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာဖို့မျှော်လင့်ပါတယ်ဆိုတော့မျှော်လင့်ချက်ပြည့်နိုင်ဖို့အလားအလာဘယ်လောက်ထိမြင်ပါတယ်လဲကိုဝင်းမျိုးသူ
ကျွန်တော်ပြောတာလေဒါကတော့လူလူကတော့အကုန်ဝိုင်းတာပဲပေါ့နော်ဆိုတော့ကိုအောင်သူငင်းပြောလို့ပါလေတခုတည်းနဲ့တော့ဒါချင်းနေတယ်လေနံပါတ်1ချက်ကကျွန်တော်တို့ဘက်မှာနိုင်ငံရေးနေထားရဒါဆင်ဆက်အာဏာကိုဆွဲခိုင်လာတဲ့အုပ်စုတွေကလည်းရှိတော့မယ်အဲ့ဒါတွေကိုကြိုးဆိုတာပြည်သူနဲ့ပေါင်းပါတာလေဒီ governance ကို democracy ကိုတည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူကိုလိုရာသုံးပြီးတော့ပဲဆောင်းအောင်ပြောလို့ပေါ့နော်ပြည်သူကလိုတယ်တကယ်လိုတဲ့နေရာကျတော့မရှိအောင်ဘူးဆိုတာမျိုးမဖြစ်အောင်ပေါ့ဗျာတကယ် good governance ဆို ဒါကတော့ဆက်ရင်းနှီးမြှုပ်နှံရမယ်နောက်လည်းလောက်ရမယ်ကိုလည်းလောက်ရမယ်ဆက်လိုက်လောက်ရမယ်ဒါလေးတော့ကျွန်တော်ပြောချင်ပါတယ်အဲ့တော့နိုင်ငံရေးကတော့ဒါကိုပြပြုပြင်ပြောင်းလဲမှုကဖြစ်နိုင်မှာဆိုတော့သူများ ISP ကတော့ပြောနေတာပဲလေဒီဘက်ကမှဒီပြင်ပြောင်းလို့ပါတော့เนาะကျွန်တော်ကတော့တိတ်မထင်ဘူးကွာသူကတော့ညီညာရေးအရှင်တွေပဲဒီမှာပြန်လုပ်မယ်လို့ပြောတယ်အဲ့ဒါတော့ကျွန်တော်က
ကျွန်တော်မြင်တာပိုလာရိုက်ဇေးရှင်းအောင်ဖြစ်သွားတယ်လို့ကျွန်တော်မြင်တယ်လေဘာလို့လက်ရှိနေသားနဲ့ကျန်တိုင်းလာမပြောနဲ့ဒီဟာပဲလောက်ရမယ်ဆိုတော့ဘာမှခင်ဗျာစောင်းပြောတဲ့ right ပြောနေရဲ့လူတွေကျန်တဲ့ federal ပြောနေရဲ့အကုန်လုံးညောင်းမယ်ဆိုတော့ကိုအောင်သူနေနဲ့ကိုမျိုးသူတို့ကတိတ်အားမရှိတဲ့အားရတဲ့လူတွေမျိုးပေါက်နေပါလားကျွန်တော်ခန်းစားရတာဟမ်အကျွန်တော်တော့ပွင့်လင်းပြောတာပါအဲ့တော့
quality အတောင်းလဲမှာတော့အိန္ဒိယတဲ့ဒီကိုကျွန်းတဲ့ကောင်ကြမြေသားပဲမဖြစ်ဘူးဆိုရင်တော့နိုင်ငံရေး pressure တော့ကျသွားမယ်ဗျ။ဟု
တ်ကဲ့။
လက်ရှိရှိနေတဲ့ ICG ရေးကြံရေးပေါ့နော်။အဲ့အချိန်မှာကိုကဟို favorable ဖြစ်တဲ့ enabling environment ပေါ့ဗျာ။ဆိုတော့ပြောရဲဒီနိုင်ငံကဆက်ဆံရေးကိုထူထောင်နိုင်ရင်တော့အဲ့မှာနည်းနည်းကိုယ် relax zone လေးနည်းနည်းရမယ်။နောက်ကတရုတ်နဲ့အမေရိကန်ရန်ဖြစ်နေတာဖြစ်တဲ့အတွက်အဲ့ကြားထဲမှာကိုယ့်ကိုမဲဖို့ခွင့်လန်းနေမယ်ပေါ့ဗျာနော
်။
အဲ့တော့အဲ့အချိန်မှာကိုကတည်ဆောက်နိုင်ရင်တော့ဒါနိုင်ငံရေးနည်းနည်းလှုပ်တာလှိုင်တာလေးတွေတော့ဖြစ်မယ်။အဲ့လောက်လေးတော့ကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ပါ။အခုလိုဆွေးနွေးပေးတဲ့အတွက်ကိုအောင်သူနေနဲ့ကိုမျိုးသူညောင်စလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။စိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူ ISP မြန်မာရဲ့ပြင်ပဆက်ဆက်ဆက်သွယ်ရေးဒါရိုက်တာဦးအောင်သူနေတို့ဆွေးနွေးသွားကြတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးကြောင်းကိုအင်္ဂါညနိုင်ငံတကာဆွေးနွေးကြနေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်ကြော်သိမ့်ပါ။
VOA ရဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာအခုတစ်ခါ Belgium နိုင်ငံကိုသွားကြရအောင်ပါ။ Brussels မြို့တော်မှာဥရောပအထင်ကြီးနေရာတွေကို scale အသေးစားလုပ်ပြသထားတဲ့အပန်းဖြေကစားခွင့်တစ်ခုရှိပါတယ်။ဥရောပသမဂ္ဂနိုင်ငံတွေရဲ့သမိုင်းယဉ်ကျေးမှုကိုထင်ဟပ်ပြီးအထင်ကြီးနေရာတွေကိုတနေရာထဲမှာလေ့လာနိုင်ဖို့လုပ်ထားတဲ့ Mini Europe စီကိုကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။ဘယ်ဂျီယမ်နိုင်ငံ Brussels မြို့တော်ရဲ့ခေတ်သစ်သင်္ကေတတစ်ခုဖြစ်တဲ့ Atomium အထင်ကြီးအဆောက်အဦရဲ့အောက်ဖက်နာမှာ Student Meter 2000ကျော်ဝန်းတဲ့အသေးစားဥရောပကဘာလေးတစ်ခုရှိပါတယ်။ Mini Europe လို့ခေါ်တဲ့အဲ့ဒီမှာ EU ဥရောပသမဂ္ဂနိုင်ငံတွေမှာရှိတဲ့အထင်ကြီးအဆောက်အဦတွေနေရာတွေကိုမူလပုံစံအတိုင်း Scale အသေးစားလုပ်ပြီးပြသထားပါတယ်။ Scale Model ပုံစံတူစုစုပေါင်း350ထက်မနည်းရှိပါတယ်။ Belgium နိုင်ငံ Brussels မြို့လေကကဘာလေးခီးတဲ့တွေကိုဆွဲဆောင်ထားတဲ့ Grand Place ရင်ပြင်ပုံစံတူပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီး Eiffel မြို့စင်ဂျာမနီနိုင်ငံဘာလင်မြို့ကပျို့ပြက်နေတဲ့ဘာလင်တိုင်အီတလီနိုင်ငံပီဆာမြို့ကစောင်းနေတဲ့ပီဆာမြို့စင်
ရှေဘော်ဗန်နစ်မြို့ကစံမာကိုရင်းမြင်စတဲ့ဥရောပမြို့တွေမှာရှိတဲ့အထင်ကြီးနေရာတွေကိုကစားကွင်းထဲမှာတွေ့ရပါတယ်။အဲ့ဒီအဆောက်အဦတွေအားလုံးကိုလည်းအပြစ်မှအတိုင်းတက်ဝင်လှုပ်ရှားနေတယ်လို့ဖြစ်အောင်ပတ်ဝန်းကျင်မှာလှုပ်ရှားနေတဲ့အယုတ်လေးတွေနဲ့ဖန်တီးထားပါတယ်။အယုတ်လေးတွေကိုလာချီသူနဲ့အပြန်အလှန်တုံ့ပြန်ကစားနိုင်မှုလည်းလုပ်ပေးထားပါတယ်။ COVID-19 ကရောဂါကြောင့် Belgium မှာကစားကွင်းပန်းခြံတွေအပအဝင်လူစုလူဝေးဖြစ်နိုင်တဲ့နေရာတွေကိုနှစ်လလောက်ပိတ်ထားခဲ့ပြီးမေလ18ရက်နေ့တုန်းကမှမီနီယူရပ်ကိုပြန်ဖွင့်နိုင်ခဲ့တာပါ။
Nous sommes très contents évidemment de pouvoir ouvrir.
ကျွန်တော်တို့ပြန်ဖွင့်နိုင်တာတိတ်ကိုဝမ်းသာပါတယ်။အလုံးပြောင်းအောင်လုပ်ထားတဲ့ကျွန်တော်တို့အပန်းဖြေဥယျာဉ်ကြီးကိုပြန်ပြီးတော့အသက်ဝင်လာစေပါတယ်။လူတွေတယောက်နဲ့တယောက်နီနီကက်ကက်ဖြစ်မနေအောင်အမတ်သားလိုင်းတွေတားထားပေးပါတယ်။ဘုသက်ဆေးရည်တွေကိုလည်းထားထားပေးပါတယ်။အရင်ကလက်နဲ့နှက်ရတဲ့ကလုတ်တွေကိုလည်းထိစရာမလိုအောင်ဆန်စာနဲ့ပြောင်းလိုက်ပါတယ်။စတူယမ်မီတာ2000ကျယ်တဲ့နေရာမှာတနာရီကိုဧည့်သည်180ပဲဝင်ခွင့်ပေးပြီးတော့လူတွေတိုးမနေအောင်စီစဉ်ပေးထားပါတယ်။
မင်းဒီယူရိုပအပန်းဖြေကစားကွင်းပိုင်ရှင်ပြောသလိုပဲကစားကွင်းထဲမှာလူတွေဆွစုဝဝေးဖြစ်မနေအောင်တတ်မှတ်စီစဉ်ပေးထားတာတွေ့ရပါတယ်ပြထားတဲ့အယုတ်လေးတွေမှာကလူတွေခက်ခွာခွာနေကြရမယ်ဆိုတာမမေ့အောင်တော့လုပ်ပြထားတာပါသူတို့နိုင်ငံနဲ့ဆိုင်တဲ့ကြော်ကြားတဲ့အမှတ်အသားတွေနဲ့တွဲပြီး social distancing လုပ်ပြထားပါတယ်လာကြတဲ့ဧည့်သည်တွေကလည်း COVID-19 ရောဂါမကူအောင်ကစားကွင်းထဲမှာချက်ချက်မတ်မတ်လုပ်ထားတဲ့စည်းကမ်းတွေကိုလိုက်လာကြပါတယ်ဥရောပနိုင်ငံတွေမှာနိုင်ငံသားခီးသွားဧည့်သည်တွေအရင်နှုန်းကလိုသွားလာနိုင်ဖို့ကန့်သက်ချက်တွေရှိနေသေးတာမို့သူတို့လိုပြည်တွင်းကဧည့်သည်တွေကိုသာလောလောဆယ်တွေ့ရပါတယ်အထူးသဖြင့် Brussels မြို့တော်ကမဟုတ်တဲ့ Belgium တွေကကမ္ဘာလှည့်ခီးသွားဧည့်သည်တွေမရှိလို့လူရှိနေတာကိုအခွင့်အောင်းယူလာလည်နေကြတာပ
ါ On va revisiter la Belgique
Belgium နိုင်ငံနေမှာပဲပြန်လည်ဖြစ်မှာပါဒီမှာလည်းတော်တော်လေးသွားလေဖို့ကောင်းနေနေရတချို့ရှိပါတယ်ကဘာလဲဧည့်သည်တွေတိတ်မများတော့တိတိချာချာချင်းယူကြည့်လို့ရတော့ပို့ပြီးတော့ကောင်းပါလေ
နှစ်တိုင်းကဘာတဝန်းကခီးသွားဧည့်သည်5သိန်းလောက်လာလေကြတဲ့မီနီယူရိုပအပန်းဖြေကစားကွင်းကြီးမှာဒီနှစ်တော့ဧည့်သည်အဲ့လောက်အများကြီးလာဖို့မျှော်လင့်မထားပါဘူးဒါပေမဲ့ဖြည့်ရင်းကဧည့်သည်တွေများများလာကြရင်ဆုံးရှုံးနေတဲ့ဝင်ငွေတချို့ပြန်ကာမိမယ်လို့ပိုင်ရှင် Terry Mayos ကရှင်းပြပါတယ် EU ဥရောပတပကရဲ့စံတန်မိုးတွေရင်းရှင်းမှုတမိုင်းနဲ့ကိုစားပြုမှုတွေကိုဧည့်သည်တွေပို့ပြီးသဘောပေါက်နားလည်နိုင်ဖို့မီနီယူရိုပမှာပုံဖော်ပြသထားပါတယ်အခုလိုမျိုးဥရောပကိုကိုစားပြုတဲ့အပန်းဖြေနေရာမျိုးစီဥရောပဧည့်သည်တွေဒီနှစ်ပို့လာကြဖို့မီနီယူရိုပကမျှော်လင့်ပါတယ်
Nous espérons vraiment que l'Union européenne
ဒီနှစ်ကအလုံးအတွက်ခက်ခဲတဲ့နှစ်ဖြစ်ပေမဲ့ကျွန်တော်တို့ဥရောပရဲ့အကြောင်းဥရောပမှာရှိတဲ့လှပတဲ့အထင်ကြီးရနေရာတွေဥရောပတိုက်သားတွေအလေးထားတဲ့အရာတွေကိုပြန်ပြီးလေ့လာဖို့အတွက်ကျွန်တော်တို့ကိုအခွင့်အလမ်းပေးလိုက်တယ်လို့ပဲသဘောထားပါတယ
်1989ခုနှစ်မှာဖွင့်ခဲ့တဲ့မီနီယူရိုပအပန်းဖြေကစားကွင်းစီသွားလည်နိုင်ကြဖို့လောလောဆယ်အွန်လိုင်းကနေလက်မှတ်ကြိုတင်ဝယ်ဖို့လိုပါတယ်ဥရောပတိုက်ထဲကအချင်းကြီးနေရာ350လောက်ကိုပုံစံတူစကေးချုပ်ပြီးပြသထားတဲ့ကစားကွင်းကြီးထဲမှာစုံအောင်ကြည့်နိုင်ဖို့အနည်းဆုံး2နာရီခွဲလောက်အချိန်ပေးရနိုင်ပါတယ်ရှင်ကျွန်မအစဉ်မြတ်ပါပ
ါအခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်နိုင်ငံတလုံးမှာဖြစ်ပွားနေတဲ့အခြေရင်းတွေနဲ့ဥပဒေမဲ့လောက်ရတွေအဆုံးသတ်အောင်လှုပ်ဆောင်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုခဲ့ပေးမယ်ရှေ့ရမြောက်ဖြစ်အင်္ဂါညမှာဖြစ်ပွားလာနိုင်တဲ့ဆန္ဒပြမှုတွေအတွက်ရဲတွေကအသင့်ပြင်နေကြပါတယ်မြို့ကြီးတွေမှာလူတွေလမ်းမတွေပေါ်မရှိအောင်မြို့တော်ဝန်တွေကညမထွက်ရကာဖျူးအမိန့်တွေထုတ်ပြန်ထားသလိုအကြမ်းဖက်မှုတွေပေါ်လာရင်ခြေမုံးနိုင်ဖို့အတွက်အမျိုးသားအဆောင်တက်တွေကိုလည်းချထားပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တရုတ်ကသူ့စီးပွားရေးလုပ်ငန်းတွေရှော့ချဖို့လှုံ့ဆော်နေတာမို့တရုတ်နဲ့မကင်းတဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့နိုင်ငံတွင်းအခြေခံအဆောက်အအုံစီမံကိန်းတွေအနာဂတ်နဲ့ကုန်သွယ်ရေးဆိုင်ရာတွေအတွက်စိတ်ပူလာကြတဲ့အပြင်တချို့ကသူတို့ယူထားတဲ့ကြွေးမြီတွေရှော့ချပေးဖို့ပန်ကြားလာကြပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူဟာအင်္ဂါနေ့မှာ6တန်း3သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက3သိန်း9တောင်းကျော်ရှိနေပြီလို့American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့ရတဲ့အထက်ချုပ်အလုပ်သမားတွေကိုအကူအညီပေးဖို့ဥရောပသမ္မဂရဲ့မြန်ကူအရေးပေါ်အကူအညီရန်ပုံငွေအစီအစဉ်အရမေလကစပြီးထောက်ပံ့ငွေတွေပေးခဲ့ရမှာဇွန်လ2ရက်နေ့အထိအလုပ်သမား12,900ကျော်ကိုမြန်မာငွေကျပ်တန်း1,000ကျော်ပေးရခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးပါဝင်စုစုပေါင်းအကူဆက်ခံရသူက232ယောက်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ဆော်ဒီအာရေဗျနိုင်ငံကမက်ကာဖျားဖူးပွဲတော်ကိုဒီနှစ်မှာအင်ဒိုနီးရှားကဖျားဖူးတွေတောရောက်ဆင်နွှဲခွင့်ပြုမှာမဟုတ်ဘူးလို့အင်ဒိုနီးရှားသာသနာ့ရေးဝန်ကြီးဌာနကပြောပါတယ်။မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံကလူပေါင်း2,200ကျော်လောက် တော့ရောက်ဆင်နွှဲချဖို့အတွက်ပြင်ဆင်နေကြတာဖြစ်ပါတယ်ဗုဒ္ဓဖူးနေမနေ့ကတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်လို့တက်ပါ
This program has come to you from the Voice of America, Washington.